to the Voice of America in Burmese.
Minglam and Kim Asha, Washington Review American Tangani, Natana said June Lat Doye, Bodupuni Menekin season ago, Yama Sanodiman at Chowna Igani Kunanaiti, Lainomita Nesseli Lizen and Hazette, Lainamita Dia Guze Rogani, Tolan Bini Babi. ဒီမနေ့ကဒရင်တွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။အမေရိကန်နိုင်ငံတလုံးမှာဖြစ်ပွားနေတဲ့အဒီယုံတွေနဲ့ဥပဒေမဲ့လောက်ရက်တွေအဆုံးသက်အောင်လှုပ်ဆောင်ပေးမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကဂရီးပြုခဲ့ပေမဲ့လည်းရှေ့ရမြောက်ဖြစ်အင်္ဂါနေ့ညမှာဖြစ်ပွားလာနိုင်တဲ့ဆန္ဒပြမှုတွေအတွက်ရဲတွေကအသင့်ပြန်နေကြပါတယ်။မြို့ကြီးတွေမှာလည်းလူတွေလမ်းမတွေပေါ်မှာမ ်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမင်းနီယပိုလစ်ပြည်နယ်မင်းနဆိုတာမြို့မှာရဲဖမ်းထားစဉ် African American အမျိုးသား George Floyd တေဆုံးခဲ့ရတာအတွက်ဆန္ဒပြကန့်ကွက်မှုတွေဟာနေပိုင်းမှာအေဂျင့်စွာရှိတတ်ပေမဲ့တနင်္လာညကတော့မြို့ကြီးအတော်များများမှာဆန္ဒပြသူတွေနဲ့ရဲတွေကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားခဲ့တာပါ။တနင်္လာညပဲမှာ Washington DC မှာ American စစ်တပ်ရဟတ်ရင်တစဉ်ခန့်နှိုင်းနေလေပြန်ဝဲနေတာကိုမြို့ကန်တွေမြင်တွေ့ခဲ့ရပါတယ်။ဒါပေမဲ့လည်းသမ္မတ Trump ကဝါရှင်တန်မှာပြီးခဲ့တဲ့ညကဘာပြက်သနားမှမရှိခဲ့ကြောင်း Minneapolis နဲ့တခြားဒေသတွေမှာအဆင်ပြေကြောင်းအင်္ဂါနေ့မနေ့ပိုင်းကသူ့ Twitter မှာရေးခဲ့တာပါ။လာမယ့် November သမ္မတရွေးကောက်ပွဲမှာအဓိကပြိုင်မဲ့ဖြစ်တဲ့ Democratic Party ကသမ္မတလောင်းဖြစ်နေဝင်ရောက်ရှင်ပြိုင်မဲ့ဒုသမ္မတဟောင်း Joe Biden ကတော့လက်ရှိဖြစ်ပွားနေတဲ့အကြမ်းဖက်မှုနဲ့မတည်ငြိမ်မှုတွေကိုတုံ့ပြန်ရမှာသမ္မတ Trump ရဲ့လှုပ်ဆောင်မှုဟာအားနည်းနေကြောင်းနဲ့နိုင်ငံစည်းလုံးမှုရှိအောင်လှုပ်ဆောင်နိုင်မဲ့ခေါင်းဆောင်ကောင်းလိုအပ်နေတယ်လို့ဝေဖန်ခဲ့ပါတယ်။ American နိုင်ငံမှာခွဲခြားဆက်ဆံမှုမရှိဖို့နဲ့တရားမျှတမှုရှိဖို့တောင်းဆိုတဲ့ကန့်ကွက်ဆန္ဒပြမှုတွေကိုကြိုဆိုတဲ့အနေနဲ့ Apple နဲ့ Viacom CBS အပါအဝင်ဖျော်ဖြေရေးနဲ့ထင်ရှားတဲ့သတင်းမီဒီယာအများပြားကအင်္ဂါနေ့မှာသူတို့ဖျော်ဖြေနေကြအစီအစဉ်တွေကိုခਿੱတရက်ဆိုင်ပြီး Blackout Tuesday လှုပ်ရှားမှုလုပ်ဖို့ပြင်နေကြပါတယ်။American နိုင်ငံ Minnesota ပြည်နယ် Minneapolis မှာပြီးခဲ့တဲ့သတင်းပတ်ထဲ African American အမျိုးသား George Floyd ရဲဖမ်းထားခြင်းတည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးစိတ်ဆိုးဒေါသထွက်မှုတွေကမ္ဘာတစ်လွှားမှာတိုးလာနေပါတယ်။ Brussels က EU ဥရောပသမဂ္ဂနိုင်ငံခြားရေးဝန်ကြီး Joseph Borrell က Floyd တည်ဆုံးရမှုဟာအာဏာကိုအလွဲသုံးစားလုပ်မှုကြောင့်ရလာတဲ့ရလာဖြစ်ပြီးသူ့တည်ဆုံးရမှုအတွက် American နိုင်ငံသားတွေနီးတူအံ့ဩတုန်ထုတ်ကြကြောင်းပြောပါတယ်။ Australian နိုင်ငံ Sydney မြို့မှာလည်းထောင်နဲ့ချီတဲ့လူကြီးချီတဲ့ဆန္ဒပြပါတယ်။ Netherlands က The Hague မြို့မှာလည်းဆန္ဒပြခဲ့ကြသလိုပြင်သစ်နိုင်ငံ Paris မြို့မှာလည်းနောက်ထပ်ဆန္ဒပြမှုတွေလုပ်ဖို့စီစဉ်နေကြတာပါ။ပြီးခဲ့တဲ့သတင်းပတ်က African American အမျိုးသား George Floyd ရဲဖမ်းထားခြင်းတည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီး American နိုင်ငံတလွှာမြို့ကြီးအတော်များများမှာဆန္ဒပြကန့်ကွက်မှုတွေဆက်ပြီးရှိနေချိန်မှာပဲ Africa Data ရင်းခေါင်းဆောင်တွေနဲ့တာဝန်ခံအရာရှိတွေကစိုးရင်စိတ်ပူကြောင်းပြောဆိုခဲ့ကြပါတယ်။ဂါနာသမ္မတနာနာအကူဖိုအတိုကအခုလို27ရာစုမှာဒီမိုကရေစီနိုင်ငံကြီးတနိုင်ငံဖြစ်တဲ့ American ပြည်တော်စုမှာခွဲခြားဆက်ဆံမှုဆိုင်ရာပြဿနာတွေဆက်ပြီးပေါ်ပေါက်နေတာဟာမဖြစ်သင့်ဘူးလို့ကြေညာချက်ထုတ်ပြန်ဝေဖန်လိုက်ပါတယ်။ကင်ညာနိုင်ငံကအတိုက်ခံခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်ဟောင်းရေလာအိုဒင်ကာကလည်း American နိုင်ငံမှာလူသားအလုံးအတွက်တရားမျှတမှုနဲ့လွတ်လပ်မှုရှိဖို့ဆုတောင်းကြောင်းပြောပါတယ်။ Flight ကိုဖမ်းဆီးခဲ့တဲ့ရဲကိုတတရအဆင့်လူသက်မှုနဲ့လူသေးစေမှုတွေနဲ့ဖန်ဆီးပြီးနောက်မှာပဲအာဖရိကတိုက်ကနိုင်ငံတွေဖြစ်တဲ့ကင်ညာ၊ယူဂန်ဒါ၊တန်ဇီးနီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေမှာရှိတဲ့အမေရိကန်တန်ယုံတွေက Floyd တေဆုံးမှုနဲ့ပတ်သက်ပြီးစိတ်ပူကြောင်းကြေညာချက်တွေရှာရှာပါပါထုတ်ပြန်ကြပြီးဒီတေဆုံးမှုအတွက်တာဝန်ခံတာဝန်ယူမှုရှိစေဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်တရုတ်ကသူ့စီးပွားရေးလုပ်ငန်းတွေရှော့ချဖို့လှုံ့ဆော်နေတဲ့အတွက်တရုတ်နဲ့မကင်းနဲ့အာဖရိကနိုင်ငံတွေကခေါင်းဆောင်တွေဟာသူတို့နိုင်ငံတွေအခြေခံအဆောက်အအုံစီမံကိန်းတွေရဲ့အနာဂတ်နဲ့ကုန်သွယ်ရေးဆိုင်ရာတွေအတွက်စိတ်ပူလာကြတဲ့အပြင်တချို့ကသူတို့ယူထားတဲ့ကြွေးမြေတွေရှော့ချပေးဖို့ပန်ကြားလာကြပါတယ်။တရုတ်ဟာအာဖရိကရဲ့အကြီးဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပြီးသွင်းကုန်နဲ့ထုတ်ကုန်နှစ်မျိုးပေါင်းတဲ့နှစ်စဉ်နှစ်ဖက်ကုန်သွယ်မှုကဒေါ်လာဘီလျံ200ကျော်ရှိနေတာပါ။ဒါ့အပြင်အာဖရိကတိုက်တလွှာယထာလန်ကားလန်နဲ့စိတ်ကန်းတွေလိုအခြေခံအဆောက်အအုံတွေအတွက်လည်းတရုတ်ကငွေကြေးပမာဏဒေါ်လာဘီလျံချီထောက်ပံ့ပေးနေတာဖြစ်ပါတယ်။ဒါပေမဲ့ကမ္ဘာတလွှာကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်ခံလာတဲ့အချိန်မှာအာဖရိကနိုင်ငံတွေဖို့ အကျွေးပြန်ဆက်နိုင်ခြင်းမရှိဘဲဖြစ်လာတယ်လို့တရုတ်ကလည်းပြည်ပရင်းနှီးမြှုပ်နှံမှုတွေမှာရှော့ချလာနေတာဖြစ်ပါတယ်။ဒီအချိန်မှာတရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းအပါအဝင်တခြားအဆောက်အုံဆိုင်ရာစီမံကိန်းအများပြားရဲ့အနာဂတ်အတွက်လည်းမေးခွန်းထုတ်စရာတွေဖြစ်လာတာပါ။ကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ကရောဂါအကူးဆက်ခံရသူဟာအင်္ဂါနေ့မှာ6သန်း3သိန်းကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက3သိန်း9000ကျော်ရှိနေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12133ညလိုင်းလိုမီတာ40 kHz 9133ညလိုင်းလိုမီတာ51 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမ်ပထမသတင်းတွေကိုဆက်လက်ကြည့်ညာပေးသွားပါမယ်မြန်မာနိုင်ငံတွင် COVID-19 ကြောင့်အလုပ်ဆုံးရှုံးရတဲ့အထက်ကျုပ်လူသမားတွေကိုအကူအညီပေးဖို့ဥရောပသမ္မတဖွဲ့ EU ရဲ့မြန်ကူရေးပေါ်အကူအညီရမုံငွေအစီအစဉ်အရမေလကစပြီးထပ်ပံ့ငွေတွေပေးအပ်ခဲ့ရမှာဇွန်လ2ရက်နေ့အထိအလုပ်သမား11,900ကျော်ကိုမြန်မာကျပ်ငွေ10,000ကျော်ပေးအပ်ခဲ့ပြီးဖြစ်ပါတယ်။အထောက်ပံ့ရသူတွေအထက်ရန်ကုန်၊ပသိမ်၊မန္တလေး၊ပဲခူး၊မကွေးတိုင်းဒေသကြီးတွေနဲ့တခြားဒေသတွေကအမျိုးသမီးအလုပ်သမား11,000ကျော်ပါဝင်ပါတယ်။COVID-19 ကြောင့်အလုပ်ဆုံးရှုံးရတဲ့အမျိုးသမီးအထည်ချုပ်အလုပ်သမားအများစုကိုအကူအညီပေးဖို့ American Dollar 5.5 သန်းနဲ့ညီများတဲ့ EU ရဲ့အရေးပေါ်အကူအညီပေးရမုံငွေအစီအစဉ်ဟာ April 2မှာစတင်ခဲ့တာပါ။လူအဖွဲ့အစည်းတရရဲ့စစ်မှန်တဲ့အင်အားဟာအကာအကွယ်အမဲဆုံးဖြစ်နေသူတွေရဲ့ပေါ်ဘယ်လိုဆက်ဆံသလဲဆိုတာကိုကြည့်ပြီးတိုက်တန်ရပါမယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU သံမတ်ကြီး Christian Schmidt ကပြောပါတယ်။EU ရဲ့အရေးပေါ်အကူအညီပေးရမုံငွေအထောက်ပံ့ရလာတာကြောင့်ရှောက်ထားသူထဲချုပ်အလုပ်သမား2000ကျော်ရှိခဲ့ပါတယ်။သူတို့တွေဟာမကြသေးခင်က COVID-19 ကြောင့်အလုပ်ဆုံးရှုံးခဲ့သူအထည်ချုပ်အထည်လိမ့်နဲ့ဖက်နှက်ဆက်ရုံ122ရုံကအလုပ်သမားတွေဖြစ်ပါတယ်။လက်တလောမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးပါဝင်အတူပြုလူနာ232ဦးရှိပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဇွန်လ2ရက်ညပိုင်းအထိတက်ခွဲစစ်ဆေးပြည်စည်းခဲ့တဲ့နမူနာပေါင်း982ခုရဲကနေအတူပြုလူနာ4ဦးတွေ့ရှိကြောင်းအင်္ဂါနေ့ည8နာရီအချိန်ထုတ်ပြန်ထားပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ဒီပညာလုပ်ငန်းတွေမှာအသုံးပြုတဲ့အရေးပါတဲ့ပစ္စည်းတွေပေါ်ဂျပန်နိုင်ငံကတင်းကျပ်တဲ့ပို့ကုန်ထိန်းချုပ်မှုတွေပြုလုပ်ထားတဲ့ကိစ္စကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ကိုထပ်ပြီးတိုင်ကြားမယ်လို့တောင်ကိုရီးယားနိုင်ငံကပြောပါရယ်ဂျပန်နိုင်ငံကတောင်ကိုရီးယားနိုင်ငံကိုယုံကြည်ရတဲ့ကုန်သက်ပတ်နိုင်ငံစည်းကမ်းတွေပယ်ဖျက်လိုက်တာကြောင့်ကွန်ပျူတာ chips များနဲ့ကွန်ပျူတာမျက်နှာပြင်များထုတ်လို့ရမှာအရေးပါတဲ့ဓာတ်ပစ္စည်း၃မျိုးဂျပန်နိုင်ငံကနေတောင်ကိုရီးယားကိုတင်ပို့တဲ့လုပ်ငန်းစဉ်နှေးကွေးသွားခဲ့ရပါတယ်ဂျပန်နိုင်ငံကတော့လူကြိုရေးအကြောင်းပြချက်ကိုပြခဲ့တာပါတောင်ကိုရီးယားနိုင်ငံကစက်တင်ဘာလကတိုက်ကြထားတာကိုတနိုင်ငံတိုက်ရိုက်ဆွေးနွေးလိုတဲ့ရည်ရွယ်ချက်တွေလို့ဘာလမှကြိုသိမ်းခဲ့ပါတယ်။ဒါပေမဲ့ဂျပန်ဘက်ကဆွေးနွေးကြည့်နိုင်လိုတဲ့ဆန္ဒမရှိတဲ့အတွက်ဆွေးနွေးပွဲတွေမအောင်မြင်ခဲ့ဘူးလို့တောင်ကိုရီးယားကုန်သွယ်ရေးဌာနတာဝန်ရှိသူတွေကအင်္ဂါနေ့ကသတင်းထုတ်တွေကိုပြောပါတယ်။1910ကနေ1945ခုနှစ်အတွင်းကိုရီးယားကျွန်းဆွယ်ကိုဂျပန်တွေသိမ်းယူထားတော့ကတောင်ကိုရီးယားအလုပ်သမားတွေပေါ်အတင်းအဓမ္မအလုပ်စေခိုင်းခဲ့မှုအပေါ်ငွေကြေးပေးရောဖို့တောင်ကိုရီးယားတရားရုံးချုပ်က2018ခုနှစ်တုန်းကဆုံးဖြတ်ခဲ့ပါတယ်။ဂျပန်နိုင်ငံကတော့ဒီကိစ္စဟာ1965ခုနှစ်နိုင်ငံသဘောတူစာချုပ်အရဖြည့်ရှင်းပြီးသားဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်။အဲ့ဒီ2018တရားရုံးချုပ်ဆုံးဖြတ်ချက်ကြောင့်ဂျပန်နိုင်ငံဘက်ကအခုလိုလှုံ့ဆော်လာတယ်လို့တောင်ကိုရီးယားနိုင်ငံကယူဆနေတာပါ။တောင်ကိုရီးယားနိုင်ငံရဲ့တိုင်ကြားချက်ကို WTO အနေနဲ့ဖြည့်ရှင်းရမယ့်လုပ်ငန်းစဉ်ကတစ်နှစ်ကျော်ကြာနေပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကြောင့်ဆော်ရီအရေဗီယန်နိုင်ငံမက္ကာမြို့မှာတစ်ဆင်ကျင်းပတဲ့အစ္စလမ်ဘာသာကိုးကွယ်သူတို့ရဲ့ကမ္ဘာအကြီးဆုံးဟာရှ်ဖျားဖူးပွဲတော်ကိုဒီနေ့မှာအင်ဒိုနီးရှားနိုင်ငံကဖျားဖူးတွေကိုတွားရောက်ဆင်နွှဲခွင့်ပြုမှာမဟုတ်ဘူးလို့အင်ဒိုနီးရှားသာသနာရေးဝန်ကြီးဌာနကပြောပါတယ်။အခုလိုဆုံးဖြတ်ရတာဟာခက်ခဲတယ်လို့သိကိုစိတ်ကောင်းဖြစ်ရပါတယ်လို့လည်းအင်ဒိုနီးရှားသာသနာရေးဝန်ကြီးဖာချူရူရာဇီကရုပ်သံတရစာရှင်းလင်းပွဲမှာပြောပါတယ်။ဟာဂျ်ဖျားဖူးပွဲတော်ကိုဒီနေ့မှာလည်းခါတိုင်းလူမွတ်စလင်အများစုရှိတဲ့အင်ဒိုနီးရှားနိုင်ငံကလူ300,000ကျော်လောက်တွားရောက်ဆင်နွှဲကြဖို့ပြင်ဆင်ထားခဲ့တာပါ။ကနဒါတို့ကတော့အင်ဒိုနီးရှားနိုင်ငံကနှစ်စဉ်ဟာရှ်ဖျားဖူးဝတ်ပြုသူပုံမှန်ဖျားဖူးသွားသူဥယျာဉ်ရဲ့ထက်ဝက်လောက်သွားခွင့်ပြုဖို့စဉ်းစားခဲ့ပေမဲ့နောက်ပိုင်းမှာတန်းတဲ့ချီတဲ့ဖျားဖူးတွေကြာရောဂါကူးစက်နိုင်တဲ့အန္တရာယ်မြင့်မားတာကြောင့်သူတို့ကိုအိမ်မှာပဲနေဖို့ဆုံးဖြတ်လိုက်ရကြောင်းလည်းဝန်ကြီးရာဇီကပြောပါတယ်။အမေရိကန်နိုင်ငံမင်းဒီဆိုတာပြည်နယ်မှာရဲက ဒူးနဲ့လေဘင်းကိုထောင်ထိမ့်သိမ်းခံရပြီးတဲ့နောက်သေဆုံးသွားတဲ့ African American လူမဲမျိုးသား George Floyd နဲ့ Black Lives Matter လှုပ်ရှားမှုတွေကိုထောက်ခံကြောင်းဘလုံးကွေးတွေကနေပြသတဲ့ဘလုံးသမားတွေကိုအပြစ်ပေးရမှာစစ်စစ်ဆာဆာရှိဖို့နဲ့အရေးမြူပဲနေဖို့စဉ်းစားတဲ့ကြောင်းကမ္ဘာဘလုံးအဖွဲ့ချုပ် FIFA ကဘလုံးပွဲကျင်းပတဲ့အဖွဲ့အစည်းတွေကိုတိုက်တွန်းလိုက်ပါတယ်။ EPL သတင်းဌာနကိုပြပို့တဲ့ FIFA ရဲ့ကြေညာချက်မှာ George Floyd အမှုကြောင့်ပေါ်ပေါက်ခဲ့တဲ့လူတွေရဲ့ခံစားချက်နဲ့စိုးရိမ်ပူပန်မှုအတိတ်နဲ့ကို FIFA အနေနဲ့အပြည့်အဝနားလည်တယ်လို့လည်းပါရှိပါတယ်။ဒီသတင်းပတ်ကောင်ကကျင်းပခဲ့တဲ့ဂျာမနီကဘလုံးပွဲတွေမှာကစားသမားတွေက Flight ကိုထောက်ခံကြောင်းပြသခဲ့ပြီးတဲ့နောက်မှာအခုလို FIFA ကကြေညာချက်ထုတ်ပြန်ခဲ့တာပါ။Borussia Dortmund အင်္ဂလန်ကစားသမား Jadon Sancho ကသူ့ရဲ့အောက်ခံအင်ဂျီကိုချစ်ပြီး George Floyd အတွက်တရားပြတတ်ဘူးဆိုတဲ့စာတမ်းကိုပြသလို့အဝကက်ပြခံခဲ့ရပါတယ်။ရဲအဖမ်းခံရပြီးတိတ်ဆုံသွားတဲ့ Floyd ရဲ့ဗီဒီယိုလူမှုမီဒီယာတွေမှာထွက်ပေါ်လာပြီးတဲ့နောက် American တဝန်ဆန္ဒပြပွဲတွေလက်တော့ဖြစ်ပေါ်နေပါတယ်။ Floyd တိတ်ဆုံမှုနဲ့ပတ်သက်ပြီးလူတွေရဲ့ခံစားချက်အတိတ်ကိုနားလည်တယ်လို့ဆိုပြီးဥပဒေကိုရှော့ပေါ်ပြီးအရေးမြူဖို့တိုက်တွန်းတဲ့ FIFA ရဲ့အခုလိုကြေညာချက်မျိုးဟာချာချာပေါပါတွေ့ရခဲ့တဲ့ကြေညာချက်လည်းဖြစ်ပါရယ်ခင်ဗျာ။ဗီဒီယိုနဲ့ပတ်သက်ပြီးနောက်ဆုံးရသတင်းတွေနားဆင်ပြီးမှတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ American ပြည်တော်စု Minnesota ပြည်နယ်မင်းနီယာနာပူလစ်မြို့မှာဒီလူမဲအမျိုးသားတူဖြစ်တဲ့ George Floyd ကိုရဲကဖမ်းဆင်မှာပဲဒါဆေးရုံရောက်ပြီးတော့ကွယ်လွန်သွားပါတယ်ဒီသေဆုံးမှုနဲ့ပတ်သက်ပြီးတော့ American ပြည်ထောင်စုတဝန်မြို့အတော်များများမှာဆန္ဒပြမှုတွေကြေကြေပြန့်ပြန့်ဖြစ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုဒီဆန္ဒပြမှုအခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတဲ့ကျမတို့ရဲ့ Editor ဦးကျော်စံသားနဲ့ဆွေးနွေးမှာဖြစ်ပါတယ်ရှင်ကျမက Thank you type ပါဟုတ်ကဲ့ပါရှင်အာဥကျော်စံသားရှင်ဒီကနေ့ဒီအမေရိကန်ဆန်တော်ဂျေအင်ကာနေနေခင်ပိုင်းပေါ့နော်ဗာရီမြန်တိုးတက်ဖြစ်ထွန်းမှုရှိပါလေအန
်ဆနပ်ပြပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ယာတိဥရုကလည်းပဲအင်မတန်ကောင်းတယ်သာယာနေတယ်ဆိုတော့ဒါလူတွေကလည်းပဲလမ်းပေါ်မှာအများကြီးထွက်နေကြတာတွေ့ရပါတယ်အဲဒီဝါရှင်တန်ဒီစီရဲ့မြင်ကွင်းကိုကြည့်မယ်ဆိုရင်လူတွေကစိတ်မစိတ်ဘူးခက်ကြက်ရဲ့လမ်းပေါ်မှာအပြစ်ချီတက်ပြီးတော့ဆနပ်ပြနေကြတာတွေ့ရပါတယ်လာတူစားပဲ Los Angeles တို့ New York တို့မှာလည်းပဲဆန္ဒပြပွဲတွေဆက်လက်ဖြစ်နေပါတယ်။ဒါပေမဲ့ပုံမှန်အချင်းနေ့လည်နေခင်းဆိုတော့အကြမ်းဖက်မှုတွေသိပ်မတွေ့ရပါဘူး
။နိုင်ငံတော်ကာဖျူးတွေအခြေအနေပြောပါဦးရှင်။ညမထွက်ရအမိန့်တွေဘလောက်ကျေပြန့်လာပါပြီလဲအကဲ
။ဟုတ်ကဲ့။ညမထွက်ရအမိန့်တွေကပူပြီးတော့ကျေကျေပြန့်ပြန့်ချက်မှတ်လာကြတာတွေ့ရပါတယ်။ New York မှာစောစောကမသိငီပြောသလိုပဲညနေ7:00ကနေမနက်9:00အထိသတ်မှတ်လိုက်တယ်လို့ Los Angeles မှာဆိုညနေ6:00ကစပြီးတော့သတ်မှတ်ပါတယ်သူက။ဘာရန်ဖိတ်မမောင်ရင်ကလေးကစူပူရေလူရဲမှုတွေဖြစ်လာနိုင်မှာကိုသူတို့ကြိုတွက်ထားဟန်တူပါတယ်။နောက်တစ်ခါဒီဝါရှင်တန်ဒီစီမှာဆွေးနွေးပဲညနေ9:00ကစပြီးတော့သတ်မှတ်တယ်လို့ထင်ပါတယ်အဲ့ဟာကိုကာရှုအမင်းတွေကအခုအချိန်တိုးပြီးတော့သတ်မှတ်တာကိုတွေ့ရပါတယ
်။တမရကတိုက်တွန်းနေတယ်လို့ပဲအရန်တက်ဖွဲ့တွေကိုလုံခြုံရေးအင်အားဖြည့်ပြီးတော့အသုံးပြုနေတဲ့ပြည်နယ်က29ပြည်နယ်ရှိပါတယ်။နယူးယောက်ပြည်နယ်ဒီအနာပိုင်နေရာတော့သူတို့ရဲဌာနနဲ့ပဲသူတို့လုံအောင်လုပ်မယ်ဒီတမရပြောနေတဲ့အရန်တက်ဖွဲ့တွေကိုသူတို့မသုံးသေးဘူးမလိုသေးဘူးဆိုပြီးတော့ပြောနေတာရှိပါတယ်အကဲဆိုတော့ဒီပြည်ထောင်စုအစိုးရဘက်ကဒီနိုင်ငံတော်ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အကဲဘာတွေ့ပါသလဲရှင
်ဒီနာမသိငီပြောတဲ့အဲ့ဒီအရန်တက်ဖွဲ့တွေကိုသုံးတယ်အရန်တက်ဖွဲ့တွေဟာပြည်နယ်အနာပိုင်ရဲ့လက်အောက်မှာရှိပါတယ်သမ္မတကအဲ့ဒါကိုသုံးနေတဲ့ဆိုရင်ပြည်နယ်ဗဟင်ကံပြည်နယ်အုပ်ချုပ်ရေးမှုစီကသဘောတူညီချက်ယူမှဆုံးရပါတယ်။ဒီနေ့အချင်းအဲ့ဒါဆိုရင်သမ္မတအနေနဲ့လက်နက်အင်အားကိုတဖက်သက်ထင်တိုင်းလိုသလိုမဆုံးနိုင်အောင်ဆိုပြီးတော့ဖွဲ့စည်းပုံအရထိမ့်ညှိထားတဲ့ထိမ့်ချုပ်ထားတဲ့သဘောဖြစ်ပါတယ်။ဒါကြောင့်တချို့ပြည်နယ်တွေမှာသမ္မတကိုသဘောမတူတဲ့လူတွေသမ္မတပြောတိုင်းမလုပ်လိုက်မလုပ်ကြတဲ့အတွက်ကြောင့်တချို့ပြည်နယ်တွေကအရင်တက်ဖွဲ့အင်အားကိုမဆုံးဘူးဆိုတာလည်းတွေ့ရပါတယ်
။ဒီလူမျိုးရဲ့အသွင်ဆောင်တဲ့ပရိပခမျိုးများဖြစ်လာနိုင်ပါသလားရှင်အခုဆန္ဒပြပွဲတွေက
ကျွန်တော်အမြင်ပြောရင်တော့လုံးဝဖြစ်လာနိုင်ရမရှိပါဘူးအခုဆန္ဒပြတဲ့လူတွေလူကြီးနေတာကတရားမျှတမှု justice သာဖြစ်ပါတယ်အခုဆန္ဒပြတဲ့လူတွေအထက်မှာလူမဲ့တွေကြီးပဲမဟုတ်ပါဘူးတခြားအသွေးအရောင်ရှိတဲ့လူတွေရောလူဖြူတွေရောအများပြားပါဝင်နေကြပါတယ်အထူးသဖြင့်လူငယ်တော်တော်များများလူဖြူတွေပါဝင်ကြပါတယ်သူတို့ဟာလည်းပဲသူတို့အချင်းချင်းမှာဘာမှခွဲခြားမရှိပါဘူးသူတို့တရားမျှတမှုကလူကြီးနာဖြစ်ပါတယ်ဆိုတော့အလားတူတော့ပဲသူတို့ကိုနှင်းနှင်းရတဲ့ရတဖွဲ့ဝင်တွေကိုကြည့်လိုက်မယ်ဆိုရင်လည်းပဲလူမဲ့ရတဖွဲ့ ွဲ့ဝင်တွေလူမဲ့အရာရှိတွေအများကြီးတွေ့ရပါတယ်။တောင်ဒီဟာလူတချို့ကထင်နေရသလိုလူမျိုးရေးပဋိပက္ခလူမျိုးရေးအသင်ဆောင်တဲ့အဓိကတော့လုံအောင်ဖြစ်လာနိုင်စရာအကြောင်းမရှိပါဘူး။တရားမျှတမှုနဲ့ဥပဒေစိုးမိုးရေးပါ။အဓိကလောလောဆယ်မှာဖြစ်နေကိစ္စကတော့အကြမ်းဖက်ပြီးတော့တူအခွင့်ကောင်းယူပြီးတော့လူရက်တဲ့သူတွေအဲ့ဒီကိစ္စကိုဘယ်လိုညီမအောင်လုပ်ရမလဲ။နောက်တစ်ခါဒေါသအဲ့ဒီလူတွေကိုနှိမ်နှင်းဖို့အကြောင်းပြပြီးတော့ဆိုရဘကအင်အားသုံးလာလေလေစနာပြမှုကပို့ပြီးတော့ကြီးထွက်လာလေလေဖြစ်နေတဲ့ကိစ္စပါဆိုတော့ဒီကိစ္စမှာပြည်ယာပြည်ချောင်းပြောပြီးညှိနှိုင်းနိုင်ဖို့သမ္မတကိုယ်တိုင်ကလည်းပဲဒီလူတွေကျင့်တဲ့အောင်တရားမျှတရေးကိစ္စကိုလွတ်ဖို့အတွက်ကိုလုံးဝတောင်းယူပြီးလွတ်ဖို့လိုအပ်လိမ့်မယ်ထင်ပါတယ
်ဟုတ်ကဲ့ပါရှင်ဒါကတော့ဒီအမေရိကန်ပြည်ထောင်စုမှာဒါအမေရိကန်စံတော်ချုပ်အင်ကာနေနေခင်ပိုင်းဖြစ်ပြနေတဲ့နောက်ဆုံးအခြေအနေတွေကိုကျမတို့ VOA မြန်မာပိုင်းဌာနရဲ့ Editor ဦးကျော်စံသားနဲ့ဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်ရှင်
။မြန်မာအလို့သမား20လောက်ဟာမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံရှိမှလာရောက်ဆွန့်ပစ်ခံရတာကြောင့်အလို့သမားရဲ့အဖွဲ့တွေကအကူအညီပေးခဲ့ရတဲ့သတင်းကိုပြောပြချင်ပါတယ်။ကျမအေးအေးမှာပါမလေးရှားနိုင်ငံစီလန်ကားဆိုတဲ့နေရာမှာဖေဖော်ဝါရီလကတည်းကရောက်ရှိနေကြတဲ့မြန်မာလူထုမှ35ဦးဟာမြန်မာနိုင်ငံက Grand White Star Company နဲ့စာချုပ်ချုပ်ဆိုပြီးအလုပ်လာလုပ်ကြတဲ့လူထုမှတွေဖြစ်ပါတယ်။စက်ရုံမှာလုပ်ရမယ်ဆိုပြီးစာချုပ်မှာပါပြီးဆောက်လုပ်ရေးနေရာကိုရောက်ရှိလာခဲ့တာပါ။စာချုပ်ပါအတိုင်းအလုပ်နေရာမတူတဲ့အပြင်သဘောတူထားတဲ့လုပ်အားကမပေးတာကြောင့်အလုသမားတွေအခက်အခဲဖြစ်နေရပါတယ်။အလုရှင်နဲ့ညှိနှိုင်းလို့အဆင်မပြေဖြစ်ရကနေမလေးရှားနိုင်ငံမှာကိုဗစ် -19 ပိတ်ဆို့ကန့်သတ်ထားတဲ့အမိန့်တွေကြောင့်ဘယ်မှာမှလည်းတိုင်ကြားလို့မရဘယ်မှာမှလည်းထွက်ခွင့်မရပိတ်မိနေကြတာပါ။ပြီးခဲ့တဲ့ရက်ကတော့သူတို့ကိုမြန်မာတန်ယုံရှိပါသွားချပေးတာခံခဲ့ရတယ်ဆိုပြီးဒီထဲကမြန်မာလူသမားတို့ကပြောပြပါတယ
်။မြန်မာပြည်မှာတဲ့ကဘရွန်ဝမ်စတာရေရေဦးစားတင်ဦးမှာကျွန်တော်တို့မြန်မာပြည်မှာတဲ့ဟာဝရင်သမားတွေခေါ်တယ်ဝရင်သမားတွေခေါ်ပြီးတော့သူကနာတာကို3500 4000ရမယ်10သိန်း12သိန်းဝန်းကျင်ရမယ်ဆိုတော့ကျွန်တော်တို့ပြောတယ်ကျွန်တော်တို့ကလည်းအဲ့ဒါကနေသူလိုက်မယ်ဆိုတော့အကုန်လုံးဝရင်သမားတွေကအကုန်လုံးလိုက်ခဲ့ကြလိုက်ခဲ့တယ်ကျွန်တော်တို့ရောက်ကိုသူတို့ဘယ်လိုပြောလဲဆိုတော့ကျွန်တော်တို့အဲ့ဒါကလည်းမပြီးနိုင်ဘူးဒီမှာတနည်းကို48ချက်ပဲရမယ်ဝရင်သမားလည်းတူတူပဲလုံးဝရမယ်မလုံးဝမရဘူးမလုံးတဲ့ရောက်ကိုဘာမှမပြောဘူးအေးကြီးလည်းပုံမှန်မပြီးနိုင်ဘူးမပြီးနိုင်ဘူးလည်းပြောရရင်အေးကြီးကပြောတာပြောတာပဲဒီဘက်မှာဆိုးရမရှိဘူးလေဒါဆိုကျွန်တော်တို့ဒီမှာစာချုပ်တွေလည်းကျွန်တော်ချုပ်လာတယ်ကြည့်ရတယ်ဆိုတော့ကျွန်တော်တို့အဲ့ဒါဆို
မလေးရှားနိုင်ငံမှာတွာလာလှုပ်ရှားမှုကန့်သက်ထိန်းချုပ်ရေးအမိတ် MCO ထုတ်ပြန်ထားတဲ့အချိန်မှာမလေးရှားနိုင်ငံမှာလူစုလူဝေးနဲ့နေတာနဲ့ဖမ်းဆီးမိတ်တွေရှိနေသေးတယ်လို့မြန်မာနိုင်ငံကနေတရားဝင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြပြီးမဲ့မလေးရှားကိုစရောက်ပြီးကြတဲ့ကနိုင်ငံကူးစာအုပ်တွေတိတ်ခန့်ထားရတာတွေကြောင့်အလုသမားတွေအခက်အခဲဖြစ်နေရပါတယ်သူတို့ကိုအခုလိုတန်ယုံရှင်မှာစွန့်ပစ်ထားခဲ့တာကြောင့်သူတို့ဟာအဖမ်းခံရနိုင်တယ်ဆိုပြီးမလေးရှားခြေဆိုင်မြန်မာတွေကိုအကူအညီပေးနေတဲ့တမီးနာရေးကူညီမှုအသင်းဥက္ကဋ္ဌဦးမိုးကအကူအညီပေးခဲ့ရတယ်ဆိုပြီးဦးမိုးကပြောပြပါတယ်
။ COVID-19 မှာလူအုပ်စုနဲ့နေလို့မရအောင်နံပါတ်တစ်ပြဿနာကောလီးယား19ရောက်လို့ဆုပ်ပြီးတနေရာထဲမှာနေတဲ့ခါကျတော့ရေးပွင့်ရေးအပါဝါလာကောလီးယားရဲ့စကားတော့ဘာမှမတက်တော့ကျွန်တော်မျက်သာရက်ခံတယ်ကျွန်တော်တို့အထည်တွေခဏထည့်ပေးပါပြီးတဲ့ခါကျကျွန်တော်4ရောက်တစ်ခါပေါ့နော်ကျွန်တော်စကားဝမှုစာတောက်ဆိုင်ကျွန်တော်ခေါ်တယ်ခေါ်ရုပ်ကလေးတွေသာဘူတော့ဘူကျွန်တော်စီစဉ်လာပြီ
ဒီလူသမားတွေဟာမလေးရှားကိုရောက်ရှိချိန်မှာစောက်လုပ်ရေးကိုရောင်တစ်ခုမှာနေထိုင်အိတ်ဆက်ဖို့အတွက်သာစီစဉ်ပေးခဲ့ပြီးအခင်းကားစဘာမှမပေးတယ်လို့စားတောက်ရေးလည်းအတော်ခက်ခဲခဲ့တယ်လို့ဆိုပါတယ်သူတို့ကတော့ COVID-19 အရေးပေါ်ကာလမှာမလေးရှားရောက်မြန်မာလူမှုကူညီရေးအသင်းနဲ့တမိဟိန္ဒူနာယေးကူညီမှုအသင်းတို့ကအစားအသောက်တွေကိုဇက်တိုက်တွားရောက်ကူညီပေးခဲ့ရတယ်လို့အစားအသောက်ပေးတဲ့အခါမှာလဲစောက်လုပ်ရေးလုပ်ငန်းခွင်တွေကအလုသမားတွေစီကိုရောက်အောင်ခက်ခဲကူညီခဲ့ရတယ်လို့ဆိုပါတယ်အခုအခါမှာတော့သူတို့ရဲ့နိုင်ငံကူးလက်မှတ်ပြန်ရရှိရေးနဲ့မြန်မာနိုင်ငံကိုပြန်နိုင်ရေးကိုပဲအလုသမားတွေကလိုလားနေကြပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်
ရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ရဲ့လက်လက်နေတဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်ဖို့လက်ရှိနေပြည်တော်ဒုတိယမြို့တော်ဝန်အနေနဲ့တာဝန်ထမ်းဆောင်ခဲ့ပြီးတဲ့ဦးရဲမင်းဦးကိုရန်ကုန်တိုင်းလွှတ်တော်ကဒီကနေ့မှအမည်စရင်တင်သွင်းခဲ့တာကိုပြောပြပေးပါမယ်။ကျွန်မမိခါပါ။ရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ဝင်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးမြင့်တောင်ဟာပြီးခဲ့တဲ့ဧပြီလကရောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်။ ကွယ်လွန်သွားခဲ့တဲ့သူ့နေရာကအခုချိန်ထိလစ်လပ်လျက်ရှိပါတယ်
။ဒီကနေ့ရန်ကုန်တိုင်းဒေသကြီ
းအရေးပေါ်အစည်းအဝေးမှာတော့လစ်လပ်သွားတဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးယာရုပြန်လည်ခန့်အပ်ဖို့အတွက်လက်ရှိနေပြည်တော်ဒုတိယမြို့တော်ဝန်အနေနဲ့တာဝန်ထမ်းဆောင်ခဲ့မှုတဲ့ဦးရဲမင်းကိုခန့်အပ်ဖို့အမည်စရင်တင်သွင်းခဲ့တာဖြစ်ပါတယ်
။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့တွေလစ်လပ်လျက်ရှိသောစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဖြစ်ခန့်အပ်တာဝန်ပေးအပ်မည်ပုဂ္ဂိုလ်ဟာတိုင်းဒေသကြီးလွှတ်တော်ကြီးသဘောတူညီချက်ရယူရန်အတွက်ပြေးပို့လာပါတယ်။အမိဦးရဲမင်းဦးစူပါပုဂ္ဂိုလ်ဒီအမိဦးရဲမင်းဦးအဘအမိဦးရွှေမြအစူပါပုဂ္ဂိုလ်ကိုယ်မှတ်တမ်းကိုလွှတ်တော်ကိုယ်စီများထံဖြန့်ဝေထားပြီးဖြစ်ပါတယ်
။ရန်ကုန်တိုင်းလွှတ်တော်ဥက္ကဋ္ဌကလွှတ်တော်မှာအခုလိုတင်ပြခဲ့တာပါ။ရန်ကုန်တိုင်းဒေသကြီးလွတ်တော်အစည်းအဝေးတွေကိုလာမယ့်ဇွန်လ6ရက်နေ့အထိကျင်းပသွားဝယ်ရှိပြီးဦးရဲမင်းဦးကတော့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးအနေနဲ့အဆိုပြုတဲ့အပေါ်ကန့်ကွက်တဲ့သူမရှိဘူးဆိုရင်သူဟာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ
်ဦးကျော်စရာကတော့လွတ်တော်တတန်
းအိမ်မကြံတော့တဲ့ကာလမို့လစ်လက်ဝန်ကြီးနေရာကိုလွတ်တော်ရဲ့လုပ်ငန်းတွေနဲ့ကော
ဗဏ္ဍာရေးပိုင်းမှာပါကြွန့်ကျင်တဲ့လွတ်တော်ကိုယ်စားလှယ်တဦးဦးကိုရွေးချယ်ခန့်အပ်တာပိုတင်တော်ရဲလို့သူကမြင်ပါတယ်
။ဟိုသူကတက်တာနဲ့ကုန်ကနီးပြီးဒီရောင်တဲ့ရဲ့စီမံဗဏ္ဍာဘတ်ဂျက်အကြောင်းကိုကောင်းကောင်းကြည့်ရလို့ပို့ပေါင်းတာပေါ့။အဲ့တော့ကျွန်တော်ပြောချင်တာကကျွန်တော်တို့ရောင်တဲ့လွတ်တော်ထဲမှာကိုပဲဟိုကျွန်တော်တို့အခုလက်ရှိလုပ်နေတဲ့တည်သူငွေတင်းကော်မတီဥပဒေဦးတင်လင်ဦးမှာကျွန်တော်ဗဏ္ဍာရေးစီမံရေးမှာဥပဒေဟိုလုပ်နေတဲ့ဆနာမင်းတို့ပါတို့အဲ့လွတ်တော်ကိုယ်စားလှယ်ကခန့်လိုက်ရင်တော့ကျွန်တော်အမြင်တော့ပို့ပေါင်းတာပေါ့။ပေါ်ပြီးတော့ရန်ကုန်တိုင်းအနေနဲ့ပိုအဆင်ပြေနေတာပေါ့ဟိုရှိနေတော့အခုပြည်နေတဲ့လူတူကိုဒီလာပိုင်းလေးမှာရှိနေတဲ့သွားတတန်းတဲ့ဝင်းကြီးကပူခန့်နေတယ်လို့ကျွန်တော်ထင်တယ်ဦးရဲမင်းကိုဦးရဲမင်းကိုမသိတဲ့ဟုတ်လို့ကျွန်တော်ပြောတာမဟုတ်ဘူ
းကိုကိုဂျွန်ကတိုင်းလွတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ကတော့ခန့်အပ်မှုနဲ့ပတ်သက်လို့ဘာမှချက်မှပေးဖို့မရှိဘူးလို့သူကပြောဆိုလိုက်ပါတယ်
ကျွန်တော်တို့ဟိုဒီကတော့ရဘူးဘယ်သူပဲလို့သူတို့ခက်ခက်ဟိုအလုံးလုံးကိုပဲယူကြည့်တာ
ဒီကိစ္စနဲ့ပတ်သက်လို့ကာယကံရှင်ဦးရမင်းဦးကိုဆက်သွယ်တာမှာတော့တာဝန်ပေးအပ်ခံရဖို့ကမသေးကြတဲ့အတွက်ခန့်အပ်ခံရရင်ဘယ်လိုပြုပြင်ဆောင်ရွက်သွားမလဲဆိုတာမျိုးကိုပြောဖို့စောသေးတယ်လို့သူကပြောဆိုလိုက်ပါတယ်
။မိုးစီကြောဘယ်နေမှမသိဘူးကျွန်တော်လျှောက်ပြောနေလို့မရဘူး။ဆိုရည်အလုံးကြီးအစိုးရတက်တန်းနဲ့သွားတာ
။
လက်ရှိအစိုးရတက်တန်း10လပဲကျွန်တော်လည်း10လပဲကျွန်တော်လည်းကာလတခုမှလူတယောက်ကပါတီလုပ်မယ်ညာတွေလုပ်မယ်လို့ပြောတာကမီရှူမီပန်ဖောက်တာပဲဖြစ်တယ်။တကယ်လို့ဖြစ်မှာမဟုတ်ဘူးဗျ။အကြမ်းတော့ပြုစောပါသေးတယ်
။ဦးရဲမင်းဦးဟာနေပြည်တော်စီပင်သာယာရေးဘဏ်ရဲ့ဥက္ကဋ္ဌအနေနဲ့2019ဇန်နဝါရီလဆန်းပိုင်းမှာစတင်ခန့်အပ်ခံခဲ့ရတာဖြစ်ပြီး2019ခုနှစ်ဇွန်လ25ရက်နေ့မှာတော့နေပြည်တော်ဒုတိယမြို့တော်ဝန်အနေနဲ့ပြောင်းလဲခန့်အပ်ခံခဲ့ရပါတယ်။လက်ရှိအခြေအနေမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဗဟိုပြန်ကြားရေးကော်မတီမှာအဖွဲ့ဝင်အနေနဲ့တာဝန်ထမ်းဆောင်နေပြီးဗဟိုစည်းဝါးရေးကော်မတီရဲ့အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။မင်္ဂလာပါရှင်။ဒီနေ့ VOA ကနေပြီးတော့ Skype နဲ့ဆက်သွယ်မေးမြန်းမယ့်သူကတော့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာများအသင်းဥက္ကဋ္ဌဦးထွန်းခင်ပဲဖြစ်ပါတယ်ရှင်။ကျွန်မတို့သူ့ကိုမေးမြန်းမယ့်အကြောင်းရင်းကတော့ဒီဒေါက်ဆန်းစုချီနဲ့ပို့ချုပ်မှုကြီးမင်းအောင်လှိုင်တို့အပါအဝင်ဒီတာဝန်ရှိတဲ့ဒီစစ်ကောင်းဆောင်တွေကိုပေါ့နော်အာဂျင်တီးနားနိုင်ငံမှာတရားစွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်မတို့မေးမြန်းမှာဖြစ်ပါတယ်ရှင်။မင်္ဂလာပါဦးထွန်းခင်။
မင်္ဂလာပါမင်္ဂလာပ
ါအခုဦးထွန်းခင်တို့ဒီမြန်မာအရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေကိုအာဂျင်တီးနားပြည်ထောင်စုတရားရုံးချုပ်မှာတရားစွဲထားတဲ့အမှုမှာဟိုဒီအာဂျင်တီးနားတရားရုံးကနေပြီးတော့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကမြန်မာကိစ္စကင်တွယ်နေရတဲ့ပတ်သက်ပြီးတော့ပေါ့နော်သူတို့အမှုချင်းတူညီမှုရှိမရှိဆိုတော့ဒီစုံစမ်းစစ်ဆေးချက်ကဦးထွန်းခင်တို့တင်ထားတဲ့အမှုကိုအာဂျင်တီးနားတရားရုံးချုပ်ကသူတို့ကလက်ခံမဲ့သဘောလားရှင်လို့မျိုးယူဆလို့ရလဲရှင
်ဒါကတော့လက်ခံတဲ့သဘောလို့ပြောလို့ရပါတယ်ဘာဖြစ်လို့ဆိုတော့တူညီတဲ့ case တစ်ခုကိုနိုင်ငံတကာဥပဒေအနေနဲ့ဖွင့်ထားပြီဆိုရင်ကအသုံးစရာတွေကလည်းများတယ်လေအမှုတစ်ခုကိုဒီဘက်မှာတစ်ခါလုံးမယ် ICC ကလည်းလုံးမယ်ဆိုရင်ဒါကမလုံးနိုင်ဘူးလေအဲ့ဒါ ICC case ဆိုရင် ICC နဲ့ထပ်ထူတယ်ဆိုရင်ဒီ case ကသွားစရာမလိုဒါပေမဲ့ဒီနေရာမှာကကျွန်တော်တို့ကထင်ထင်ရှားရှားသိထားပြီးသားက ICC case က deportation case ရှစ်သိန်းနေပါသောရိုဟင်ဂျာတွေကိုရရဆက်ဆက်တက်ဖြတ်ပြီးတော့မြန်မာမျိုးပေါ်ကနေမောင်းထုတ်ခဲ့တယ်ကျွန်တော်တို့ case ကတော့မြန်မာရိုဟင်ဂျာများအသင်း UK ကနေအဲ့လိုရရဆက်ဆက်တက်ဖြတ်ခဲ့တဲ့အစုလိုက်အပြုံလိုက်တက်ဖြတ်ခဲ့တဲ့စီကြစပွဲမှုရောလူမျိုးတို့တက်ဖြတ်မှုအကုန်လုံးပါပါတယ်ကျွန်တော်တို့ case ကပို့ပြီးတည်ပြန်းတဲ့အနေအထားမှာရှိတယ် ပြီးတော့ကျွန်တော်တို့ဆွဲထားတာမှာကတော့ဆိုရဩစစ်တပ်ကထိပ်ပိုင်းက7ရက်လောက်ပါတယ်အဲ့လိုကြတော့ဒီအမှုကကြည့်တော့သူတို့အနေနဲ့စုံစမ်းပြီးတော့ ICC ကနေနည်းနည်းမေးကြည့်ပြီးတော့ဒီ case ကတော့ဆက်သွားမယ်လို့ကျွန်တော်တို့အနေနဲ့ပြောလို့ရပါတယ
်အာဂျင်တီးနားတရားရုံးဘက်ကသူတို့ကရှိဆက်ပေါ့နော် ICC ဘက်ကအခုလို့တို့တုံ့ပြန်ချက်ရပြီးရောတို့ဘလို့ဆက်လက်ဆောင်ရွက်သွားဖို့ရှိလဲရှင
်တုံ့ပြန်မှုရောက်လာတဲ့ကျွန်တော်တို့ကတော့ investigation ကိုစလုပ်လို့ရပြီခင်ဗျအ
ခုဒီအမှုဆွဲထားတဲ့ကိစ္စမှာသူကဘယ်နှစ်ခုနှစ်ကအဖြစ်ပြက်တွေပေါ့အခြေခံပြီးတော့အခုတရားဆွဲတာလဲရှင
်အဖြစ်ပြက်တွေကအများကြီးရှိပါတယ်ဒါပေမဲ့ဒီမှာကတော့2016 မှာထောင်ပေါင်းများစွာတဲ့ရိုဟင်ဂျာအမျိုးသားအမျိုးသမီးကလေးတွေကိုရရဆက်ဆက်အစုလိုက်အပြုံလိုက်မြန်မာစစ်တပ်ကနေတပ်ဖြတ်ခဲ့တယ်အဲ့ဒါရဲ့နောက်တစ်ခု war crimes စီရဇဝတ်မှုကျူးလွန်ထားတာတွေလည်းအများကြီးရှိတယ်။နောက်လူမျိုးတုံးတပ်ဖြတ်မှုကြတော့နှစ်ပေါင်းများစွာရေရွှဲရှိရှိနဲ့စနစ်တကျရိုဟင်ဂျာတွေကိုတုံ့တင်ရှင်းလင်းနေတာဒီဟာတစ်ခု
ဒါပေမဲ့အဲ့လိုမျိုးပေါ့နော်ဒီပုဂ္ဂိုလ်တဦးချင်းစီကိုတရားဆွဲထားတဲ့ကိစ္စမှာအာဂျင်တီးနားတရားရုံးဘက်ကကောဟိုကင်တွင်နိုင်မဲ့အလားအလာရောဘယ်လိုရှိမလဲရှင
်ကျွန်တော်တို့အနေနဲ့ကတော့ဒီ case ကိုသူတို့တော်တော်စိတ်ဝင်စားတယ်ဘာဖြစ်လို့လဲဆိုတော့27ရာစုမှာဒီလိုရိုဟင်ဂျာလူမျိုးတစ်မျိုးကိုအစုလိုက်အပြုံလိုက်တပ်ဖြတ်ပြီးတော့ရေရွရှက်ရှိရှိရှင်းလင်းနေတာကမြန်မာပြည်မှာရိုဟင်ဂျာတစ်မျိုးသာလျင်တော်တော်ထင်ရှားတယ်။အဲ့ဒါကိုသူတို့တော်တော်စိတ်ဝင်စားပုံရတယ်။ကျွန်တော်ဘိုနိုဆိုင်းရက်စ်ရောက်တုန်းကလေတရားသူကြီးဥပဒေပညာရှင်တွေနဲ့တခြားဒီလိုအဖွဲ့အစည်းတွေနဲ့တွေ့တော့ကျွန်တော်ပြောနိုင်တာကတော့အာဂျင်တီးနားတရားရုံးကလည်းတော်တော်လေးစိတ်ဝင်တစားနဲ့ဒီအမှုကိုရှေ့ဆက်ပြီးသွားမယ်လို့ကျွန်တော်ပြောလို့ရပါတယ
်ဒီတင်အခြေဆိုင်မြန်မာရိုဟင်ဂျာများအသင်းဥက္ကဋ္ဌဦးထွန်းခင်ကိုကျမအင်ဂျင်နိုင်က Skype ကနေဆက်သွယ်မေးမြန်းခဲ့တာပါရှင်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုအာဂျင်တီးနားတရားရုံးမှလည်းခုခံခြေပဖို့မရှိဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ရှင
်ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းနိုင်ငံသားတွေခရိုင်တစ်ခုနဲ့တစ်ခုခရီးသွားလာခွင့်ပိတ်ပင်ထားမှုတွေကိုမကြာခင်ဖြေလျှော့ပေးတော့မယ့်အကြောင်းကိုတင်ဆက်ပေးပါမယ်ကျမအေးမှာပါထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလအတွင်းပိတ်ပင်ထားတဲ့နေမြေဖြတ်ကျော်ခရီးသွားလာခွင့်တွေကိုဒီတစ်ပတ်အတွင်းမှာဖြေလျှော့ပေးတော့မှာဖြစ်ကြောင်းထိုင်းပို့ဆောင်ရေးဒုတိယဝန်ကြီးအန်နွန်ကဂျွန်လ၂ရက်နေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းခရီးရှည်သွားလာနေတဲ့ကားနဲ့ရထားပို့ဆောင်ရေးလုပ်ငန်းတွေတောင်ပိုင်းနဲ့မြောက်ပိုင်းအရှေ့ပိုင်းခရိုင်တစ်ခုနဲ့တစ်ခုဖြတ်သန်းသွားလာခွင့်တွေကတ်တက်ချက်တွေကိုမကြသေးခင်ရပ်ပိုင်းတွေအတွင်းကအကန့်အသတ်နဲ့ပြန်ဖွင့်ပေးခဲ့ပြီးမဲ့လေနိုင်ငံသားတွေမပါဝင်ပဲထိုင်းနိုင်ငံသားတွေကသာအကန့်အသတ်နဲ့သွားလာခွင့်ပေးခဲ့တာပါဒါပေမဲ့ဒီတစ်ပတ်ဂျာတာဘရေးနေ့မှာဒီအဆိုကိုလွှတ်တော်မှပြင်ပြမှာဖြစ်ပြီးခီးသွားလာခွင့်ဆိုင်ရာဖြေလျှော့ပေးချက်တွေကိုလွှတ်တော်ကနေအတိပြုပြီးရင်တော့ထိုင်းနိုင်ငံတွင်းမှာနေထိုင်နေတဲ့မိသည့်နိုင်ငံသားတွေပဲဖြစ်ဖြစ်အားလုံးကိုပုံမှန်အတိုင်းခီးသွားလာခွင့်ပြန်ပေးတော့မှာဖြစ်ကြောင်းပြောဆိုသွားပါတယ်ဒီလိုနေမြေဖြတ်ကျော်သွားလာခွင့်တွေပိတ်ပင်ထားတာကြောင့်ထိုင်းနိုင်ငံမှာကြောင်းတက်နေတဲ့မြန်မာကျောင်းသားတွေလည်းတက်ဆိုင်ရာခရိုင်တွေမှာပိတ်မိနေတာပါနိုင်ငံတကာကျောင်းသားတွေအများဆုံးတက်နေတဲ့ချင်းမိုင်တက္ကသိုလ်ကနောက်ဆုံးနေ့ကျောင်းသူတို့ဖြစ်တဲ့မတ်ရတနာကတော့ကျောင်းပြီးပေမဲ့နေရက်ပြန်ဖို့ခက်ခဲနေရပုံကိုအခုလိုပြောပြပါတယ
်ချင်းမိုင်မြို့မှာဒီကောင်စစ်ဝင်ရုံးသွားပြီးတော့နေခဲ့တယ်ပေါ့နော်အခြားရွှေပြောင်းလို့သမားတွေလိုမျိုးပြန်ခွင့်ရတယ်20ရက်ကျော်နေရကျန်လို့ရတယ်ဆိုတော့တေးချောင်းဆိုပြီးတော့အမှုရော travel document တယူအောင်ဆိုပြီးတော့တော့တွားခဲ့တယ်။ဒါပေမဲ့လည်းတွားရတွားခဲ့ပေမဲ့အဲ့ဒီသူတို့သတ်မှတ်ထားတဲ့20ရက်ကျော်ပေါ့နော်။နေရက်ကိုပြင်နေတယ်မှာတောင်းသားရမှာပါပဲနဲ့ရွှေပြောင်းလို့တမားရယ်ပဲလက်ခံလဲတွားခွင့်ပေးတယ်။ဒီ travel document ထုတ်ပေးရဲဆိုတာမျိုးပြောလိုက်တယ်ပေါ့နော်။ပြန်ကြလို့ရှိရင်တော့ဒီ cancel လေးနေနဲ့ပြန်လို့ရရယ်။မြောက်ရီသတားဘက်ကတော့ပြန်လို့မရဘူးဆိုတာမျိုးသူတို့ပြောလိုက်။
ကဲဆိုင်လေရင်အတွက်ပေးရတဲ့ဇီးရိုက်ဇက်ကမတက်နိုင်တာကြောင့်လဲကားလမ်းတွေပြန်ဖွင့်တာကိုစောင့်နေရကြောင်းကိုလည်းဆက်ပြောပြပါတယ်
။အာကဲဆိုင်လေရင်ကတော့တောင်းသားတွေအတွက်ရှိရဲဟိုတမီးရဲ့တငယ်ချင်းတွေမှဆိုလို့ရှိရင်လည်းပေါ့နော်2ယောက်လောက်ကအရင်ဆုံးသွား3ယောက်လောက်ကသွားပြီးသွားပြီ။ဒါပေမဲ့သူကဟိုတချို့တောင်းသားတွေတော့အဆင်ပြေတယ်။တမီးတို့လိုဆိုတော့အဆင်မပြေဘူးပေါ့။ပတ်စံအမောက်ကအရင်များတယ်။ပုံမှန်ထက်2ဆလောက်ရှိရဲ။အော်ပတ်စံပေးရတယ်။အင်းဒီကနေပြီးတော့အဲ့ဒီဒီချင်းမိုင်ကနေပြီးတော့ဘန်ကောက်ကိုတင်ကို1500လောက်ဒါတော့မှဒီပယ်သွားတဲ့ပစ္စည်းအလေးချိန်ကမပါသေးဘူးအဲ့ဒါပြီးလို့ရှိရင်ဘန်ကောက်ကနေပြီးတော့ရန်ကုန်အတွက်လည်းတစ်ခေါက်ထပ်ပေးရတယ်ပေါ့နော်အားလုံးဆိုရင်4000ကျော် 5000 ဒီပါလောက်သွားတယ်ဟိုနောက်ပြီးတော့ကန်ဆယ်လင်းရတဲ့အချိန်မီးမရှိဘူးသူကတစ်လမှာ2ခေါက်လောက်ထပ်ပေးမယ်သူကအရင်ဆုံးစာရင်းဟိုရဂျစ်တာလုပ်ရတယ်အဲ့ဒီမှာသူတို့ approve လုပ်မှာသူတို့လက်ခံမှာသူတို့ဆက်သွယ်လာမှာအဲ့ကိစ္စလေးနဲ့သွားလို့ရတာပေါ့နော်။ကျောင်းကအဆောင်မှာနေရတဲ့အတွက်လည်းဘယ်လိုပြောလဲကျောင်းမှာဟိုသွားပြီးတော့ခွင့်တောင်းရတယ်ပေါ့နော်။ထပ်ပြီးတော့နေခွင့်ပေးမလို့။နောက်ပြီးတော့အများအားလဲဒီ ဟိုဘတ်ကကားကြီးတွေနောက်ပဲအများတစ်ခင်းတွေလည်းနားဟောင်းနေရတယ်ပေါ့နော်။အဲဆိုကိုကပြင်ကျင်တဲ့အနေထားဖြစ်နေရခါကြတော့
ထိုင်းနိုင်ငံမှာကိုဗစ် -19 ရောဂါပိုးကူးစက်မှုတွေတိတိတသားရော့ကျသွားကြောင်းထိုင်းနိုင်ငံကသတင်းထုတ်ပြန်ခဲ့သလိုခရိုင်တော်မြန်မာမှာလူနာတိုးလာတာတွေမရှိတော့တာတွေကိုလည်းစီးရင်စီးရနဲ့ဖော်ပြထားပြီးကိုဗစ် -19 အရေးပေါ်အခြေအနေအရညမထွက်ရအမိန့်ကိုည7နာရီကနေမနက်3နာရီအထိရှော့ချလိုက်ပါတယ်။ဈေးဝယ်စင်တာတွေစားတောက်ဆိုင်တွေစီးပွားရေးလုပ်ငန်းတွေကိုလည်းပြီးခဲ့တဲ့မေလကစပြီးကျန်းမာရေးဆိုင်ရာစီကံချက်တွေနဲ့ပြန်လည်ဖွင့်ပေးခဲ့ပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနှာစင်ရပါမယ်။ COVID-19 ကပ်ရောဂါပြီးအကျပ်တဲကိုလူထုကျန်းမာရေးဆိုင်ရာအကျပ်တဲတစ်ခုဖြစ်တာမကနိုင်ငံတကာနိုင်ငံရဲ့တခြားကန္ဓာတွေနဲ့လည်းဆက်ဆက်နေတဲ့အကျပ်တဲတစ်ခုအဖြစ်ရှုမြင်ပြီးရင်ဆိုင်ဖြည့်ရှင်းသင့်တယ်လို့ပညာရှင်တွေကအကြံပြုကြပါတယ်။ဒါ့အပြင်ဒီကယောဂါဘီကနေရှေ့အတွက်အလားအလာကောင်းတွေအခွင့်အလမ်းတွေလည်းပေါ်လာနေပြီးဒါတွေကိုအသေးချာချင့်ကပ်သုံးသပ်ပြီးတော့ရယူသင့်တယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်။ဘယ်လိုအလားအလာအခွင့်အလမ်းတွေရှိနေပြီးဘယ်လိုရယူသင့်ပါလဲ။စိန်လန်းအမိမြေအဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူမြမမဟာဗျူဟာနှင့်မူဝါဒလိလာရေး Institute ISP မြန်မာရဲ့ပြင်ပဆက်ဆံဆက်သွယ်ရေးဒါရိုက်တာဦးအောင်သူငိမ့်တို့နဲ့သုံးသပ်ဆွေးနွေးထားပါခင်ဗျာ။ဦးဝင်းမျိုးသူနဲ့ဦးအောင်သူငယ် VOA အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာအားလုံးပဲမင်္ဂလာပါ
မင်္ဂလာပါခင်ဗျာ
မင်္ဂလာပါ
โอเคဒီကနေ့အကြောင်းအရာကအဓိကတော့ဒီ COVID-19 ကိုဟလာအကျပ်တဲ့ပြဿနာတစ်ခုအနေနဲ့သာမကနောက်တိုင်းပြည်အတွက်အခွင့်အလမ်းတွေရှိနိုင်တယ်ဒီကနေပြီးတော့အခွင့်အလမ်းတွေရလာနေတယ်အဲ့ဒီအခွင့်အလမ်းတွေကဘာတွေရှိနေသလဲအဲ့ဒီအခွင့်အလမ်းတွေကိုဘယ်လိုရယူမလဲဒါကိုကျွန်တော်တို့ဆွေးနွေးကြမှာပါဆိုတော့ပထမဆုံးဦးဝင်းမျိုးသူဒီCOVID-19 ဒီလူမှုကျန်းမာရေးဆိုင်ရာပြဿနာတစ်ခုအနေနဲ့တက်တက်မဟုတ်ဘဲနဲ့ဒါကိုတခြားအမြင်တွေနဲ့လည်းပဲမြင်သင့်တယ်တခြားဟလာအင်ဆိုင်ရမယ့်ကိစ္စတွေလည်းရှိတယ်ဆိုတာမျိုးပြောကြတာတွေရှိပါတယ်ဦးမျိုးသူအဲ့ဒီပုံမှာဘယ်လိုသဘောရပါလဲ
ဒါတော့မှန်ပါတယ်ဗျဘာလို့လဲဆိုတော့ NASA မကြသေးခင်နေရာပဲဂျူတူလှလိုက်တာဆိုတော့သူစကားပဲပြန်ကုတ်ပြောရတယ်သူတို့ဒီလာကဘာကိုရောက်အောင်เนาะသူတို့ကျောင်းနိုင်တဲ့အကြောင်းရင်းဟာသူတို့ပြက်ကျသွားတဲ့ဂျူဒူတွေပေါ်ကနေပြီးတော့ခြေခံပြီးတော့အစ်စ်တွေအစ်စ်တွေသူတို့အတိအစ်စ်တွေပေါ့နော် lesson learn နေပြီးတော့ရှေ့တက်တာလို့ပြောတယ်အဲ့တော့ဆိုရာဒီအမှားတွေအခက်ခဲတွေကိုเนาะကျွန်တော်တို့ကပြဿနာလို့မကြည့်ဘဲနဲ့เนาะဒါကိုကြော်လောင်းနိုင်ရင်နောက်ထပ်အဆင့်တစ်ခုကိုတက်လှမ်းနိုင်မယ်ဆိုရဲเนาะဒီလို attitude ပေါ့နော်ဒီ community ကြီးကမယ်ဆိုတော့ဒါကိစ္စရဲ့အတိုင်းမှာပြဿနာအတိုင်းမှာပြောလို့ပြောတာရှိတာပေါ့เนาะဒီအတွက်လည်းဒါဟုတ်တယ်ကျွန်တော်တို့လက်ရှိကျန်းမာရေးအကြောင်းခက်ခဲတွေအများကြီးရင်ဆိုင်နေတယ်ဒီခက်ခဲတွေကပဲကျွန်တော်တို့စီမံခန့်ခွဲနိုင်ရင်ပိုကောင်းနိုင်တဲ့ဘဝတည်တစ်ခုအခြေအနေတစ်ခုကိုရောက်မယ်လို့ဒါအားလုံးရဲ့အဖြစ်သဘောဆောင်တွေ့တာဖြစ်တယ်ကျွန်တော်တို့လည်းအဲ့လိုပဲရှုမြင်ပါတယ်ဗျာ
ဟုတ်ကဲ့
သို့တော့ဟိုကိုဟာပြောတဲ့အထက်မှာတော့အခွင့်အရေးဆိုတာတော့လည်းပြန်သုံးသပ်ရမယ်ကျွန်တော်ကအလားလာလို့ပဲအလားလာလို့ပဲကျွန်တော်မြင်တယ်အခွင့်အရေးဆိုတာအလားလာလည်းရှိတယ်ကိုကလည်းယူနိုင်စွမ်းလည်းရှိမှာအဲ့အခွင့်အရေးအားရမှာ哦ဟုတ
်ကဲ့ခင
်ဗျာလားလာရှိပေမဲ့ကိုကမယူနိုင်ရင်ခွင့်အရေးဖြစ်လာမှာမဟုတ်ဘူးပေါ့နော်အဲ့တော့ကျွန်တော်ကတော့အလားလာကျွန်တော်တို့ရဲ့လုံနိုင်စွမ်းဘယ်လောက်ရှိတယ်ဆိုတော့မှာတော့ကျွန်တော်တန်တရားရှိတယ
်
လားလာနေနဲ့ကျွန်တော်နည်းနည်းပို့ဆွေးနွေးလို့တယ်
ဟုတ်ကဲ့ကျွန်တော်တို့ရှေ့အရာဆက်ပြီးတော့ဆွေးနွေးသွားကြတာပေါ့ကိုအောင်သူငင်းကရောခုနပြောသလိုဒီဟာကိုလူလူကျမရေးဆိုင်ရာကြတဲ့တခုအနေနဲ့ဒါမကပဲနဲ့တခြားအမြင်နဲ့လည်းမြင်သင့်တယ်ဆိုတဲ့ပုံမှာဘယ်လိုသဘောရပါလဲ
အဟုတ်ပါတယ်ဗျအခုကတော့ဒါကျန်းမာရေး crisis ပေါ့နော်ဆိုတော့ဒါပေမဲ့လည်းဒီကိစ္စကကျွန်တော်တို့စီးပွားရေးလူမှုရေးဘက်ပေါင်းစုံမှာကျွန်တော်တို့ဟိုရိုက်ခတ်သွားတယ်နောက်အတိုင်းအဆာလည်းတကဘာလုံးအနေထားရိုက်ခတ်တဲ့အနေထားမျိုးဖြစ်ပါတယ်ဆိုတော့ဒီနေရာမှာတော့ကျွန်တော်နည်းနည်းလေးကိုးကားပြောချင်တာရှိပါတယ်ဆိုတော့အဲ့ဒါကတော့ဒီ McKinsey Institute ကနေပြီးတော့သူတို့ထုတ်ထားတဲ့ဟိုစာတမ်းလေးတစ်ခုပါအဲ့ဒီမှာသူတို့ကတော့ပ ြောတာ next normal လို့သုံးပါတယ်ဆိုတော့ကျွန်တော်တို့အခုဒီအခြေအနေတွေလွန်မြောက်ပြီးတော့နောက်အခြေအနေမှာကျွန်တော်တို့ကဟိုမတူတဲ့အခြေအနေအစ်စ်တရဖြစ်မှာပေါ့လေဆိုတော့အဲ့ဒီအနေထားမှာတော့သူတို့ကR 5ခုပေါ့ R 5လုံးကိုတို့ကအကြံပြုပါတယ
်ဟုတ်ကဲ့
ပထမတစ်ခုကတော့ resolve ကျွန်တော်တို့ဒီပြဿနာကိုဖြေရှင်းဖို့ပါဖို့ကိစ္စတွေဖြစ်ပါတယ်နောက်တစ်ခုကတော့ resilient လို့ခေါ်ပါတယ်ဒါဆရာဝင်းမျိုးသူလည်းခဏခဏပြောတဲ့ပြစ်တိုင်းအောင်လို့မျိုးကျွန်တော်တို့ဘယ်လိုကြံ့ညံ့ခံမလဲဆိုတဲ့ကိစ္စမျိုးပေါ့နော်နောက်တတိယတစ်ချက် R ကတော့ဒါ return အခြေအနေပုံမှန်အခြေအနေကိုပြန်လာတာနောက်တစ်ခုကတော့ reimagination နဲ့ reformer ဆိုလိုတာကျွန်တော်တို့လိုချင်တဲ့အစ်စ်တခုကရှေ့မှာဘလို့ဖြစ်နိုင်တယ်လေအဲ့ဒီအတွက်လည်းဘလို့ပြည့်ပြည့်ပြောင်းလဲမှုတွေလောက်သွားမလဲဆိုတော့အနေထားမျိုးဆိုလိုတာပါအဲ့တော့ကျွန်တော်ဒီမှာသုံးသပ်ရမယ်ဆိုရင်ဒီအခြေအနေမှာအစိုးရတွေကပတ်စံတွေအများကြီးသုံးခွင့်ရှိလာတယ်သူဒီကတ်ယောဂတိုက်ခတ်နေတဲ့နေရာမှာဘလို့လှုပ်လှုပ်ကြံတဲ့လူကလည်းသိပြဿနာမရှာဘူးပေါ့ဗျာမဝေဖန်ကြဘူ
း
ဒီနေထားမှာတော့ဒါတွေကိုအကျိုးပြုပြီးယူပြီးတော့ပေါ့နော်အစိုးရကနောက်ထပ်အခြေအနေကောင်းတစ်ခုကိုဖန်တီးသွားနိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟိုမျိုးသူကကွန်တူချင်းဆွေးနွေးသွားတယ်ဒီ R5 လုံး resolve resilient return reimagination reform အဲ့ဒီပေါ်မှာဝင်းမျိုးသူဘယ်လိုများထပ်ဖြစ်ပြီးဆွေးနွေးခြင်းလဲ
အဲအထူးထိပ်တော့ဆွေးနွေးရမှာရှိပါဘူးဒါပါပဲအဲဆိုတော့ကတော့ဒါဆိုတော့ပြောရဲခွင်ခန်းအခွင့်လန်းကောင်းကိုကျွန်တော်တို့ကြော်ဖို့ဆိုရင်လက်ရှိတွေ့ကြုံနေရတာတွေကိုကျွန်တော်တို့ကနော်ကြော်လွှမ်းနိုင်အောင်ကြိုးစားဖို့ဗျာပြီးတော့မှဆိုတော့ပြောလို့ new normal ပဲခေါ်ခေါ် next normal ပဲခေါ်ခေါ်ပေါ့နော်အဲဒါအတွက်ကိုကျွန်တော်ပြင်ဆင်ရမယ်ကြိုးစားရမယ်ဆိုတော့ဒီသဘောတရားတွေပါပဲဒါကိုပဲဖြန့်ကျက်ပြောတယ်လို့ပဲကျွန်တော်မြင်ပါတယ်
โอเคสรุปกูမျိုးသူคุณน่ะပြောသလိုအလားအလားပေါ့အခွင့်အလမ်းမဟုတ်ဘူးဆိုတော့အလားအလားတွေကိုအခွင့်အလမ်းဖြစ်ဖို့တော့ဆိုဘယ်လိုအလားအလားတွေကိုမျိုးသူမြင်ထားတယ်လဲ
အဲလားလားဒါတော့ကိစ္စရဲ့တန်းမှာဆိုအောင်ပြောလို့ပေါ့เนาะ risk တွေ challenge တွေရှိလို့လားလားတိုင်းနဲ့ရှိတာပေါ့เนาะအဲ့တော့ကျွန်တော်တို့ကဒါတူချုပ်ပြောရရင်တော့နိုင်ငံရေးလူမှုရေးစီးပွားရေးပတ်ဝန်းကျင်ရေးပေါ့ဗျာအဲ့မှာအကုန်လုံးကဆိုအောင်ပြောလို့စင်ကော်ဂျက်တွေအခက်ခဲတွေရှိလို့အလားအလားတွေလည်းအများကြီးရှိတာပေါ့เนาะအဲ့တော့ကျွန်တော်ကတော့ကျွန်တော်နဲ့ဆိုင်တဲ့ပတ်ဝန်းကျင်ရေးပြောရမယ်ဆိုရင်တော့ဒါပတ်ဝန်းကျင်ထိန်းသိမ်းရေးကိုပို့ပြီးတိုးမြင့်လုပ်ဖို့ကျွန်တော်အလားအလာအကောင်းကြီးတွေ့ရပါတော့။ဘာလို့လဲဆိုတော့ဒီကိုဗစ်ဖြစ်သွားတဲ့အကြောင်းရင်းအရကိုနော်ဒီတွေ့ရှိရဲ့ virus ပိုးအားဒါကျွန်တော်တို့ဆောင်းပြောတဲ့တော်ရင်တိတ်ဆန်တွေကိုပုံမှန်ဖို့ပြီးပြီးတော့ကျွန်တော်တို့ဆောင်းပြောတဲ့ဒီလင်းနိုတွေတင်းခွေချက်တွေကနော်ဖို့ပြီးပြီးတော့ဖြစ်လာတာဖြစ်တဲ့အတွက်တကယ်တမ်းဖြစ်သွားတဲ့အခါမှာဒီဇီဝမျိုးကွဲတွေပျက်စီးပြုံးသီးသွားတာနော်အကောင်လေးတကောင်နှစ်ကောင်ဖြစ်သွားတာလည်းမဟုတ်ပဲနဲ့ကမ္ဘာစီးပွားရေးကြီးတော်မှာတသက်ခါပေါင်း trillion နဲ့ခြီးပြီးတော့ဖြစ်သွားတယ်ဆိုတာကျွန်တော်တို့တွေတကယ်ကိုမှတ်သားရမယ့်ကိစ္စဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကတော့ကြေးရွာတွေမှာဒါဖွံ့ဖြိုးရေးတွေလုပ်နေတဲ့အခါကျတော့ deep biodiversity လို့ခေါ်တဲ့ဇီဝမျိုးကွဲထိန်းသိမ်းရေးတွေကျွန်တော်စီးပွားဖွံ့ဖြိုးတိုးတက်ရေးတွေနောက်လူမှုကျန်းမာရေးတွေအဆက်ဆက်ကိုပြည်ပြင်းတာတကားနူနဲ့လူလူကိုဒါပညာပေးရင်းနဲ့ဒါကိုတိုးမြင့်လုပ်နိုင်ဖို့ဒါအလားအလာရှိတယ်လို့ကျွန်တော်တို့မြင်တာပေါ့နော
်ဒီ
ပုံမှာမှ community asset လုပ်နိုင်နေဆိုရင်တော့အခွင့်အလမ်းဖြစ်လာမှာပေါ့
ဟုတ်ကဲ့ခင်ဗျကွန်တူကြီးအနေနဲ့ရောဘယ်လိုအလားအလာမျိုးနောက်တခါဘယ်လိုအခွင့်အလမ်းမျိုးတွေနာမြင်ထားပါလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာဒီလိုဗျဒီအခုလက်ရှိဖြစ်တဲ့ COVID-19 virus ပေါ့နော်ဆိုတော့အစိုးရတွေအလုံးရဲ့မျက်နှာပုံဆွဲခွာချသလိုဖြစ်သွားတယ်ဘာဖြစ်လဲဆိုတော့အခု US မှာဆိုပါစို့သူကကဘာမှာတကယ်အင်အားအကြီးဆုံးစူပါပါဝါလို့နေနေတာဒါပေမဲ့တကယ်ဒီကျန်းမာရေးပြဿနာနဲ့ပတ်သက်လို့ဒီလိုသေချာပြင်ဆင်ထားမှုမရှိဘူးဆိုတာဘူးပေါ်တယ်လို့ပေါ်တာပေါ့နော
်ဟုတ်ပါတယ်ဆိ
ုတော့အဲ့တော့ကျွန်တော်မြင်တဲ့အပိုင်းမှာဒီလိုရကျွန်တော်တို့တိုင်းပြည်မှာလည်းကျန်းမာရေးစောက်ရှောက်မှုစနစ်နဲ့ပတ်သက်လို့တော်တော်လေးကို ready မဖြစ်ဘူးရဆိုတော့ဒီအနေထားမှာအစိုးရကဒီအခုလက်ရှိရန်ပုံငွေတွေ budget တွေပို့သုံးပေါ့ဗျာပို့သုံးပြီးတော့ဒီအလွန်ကာလမှာဒီထက်ကောင်းတဲ့ကျမရေးစနစ်တစ်ခုကိုမျှော်မှန်းပြီးတော့တည်ဆောက်ရင်ဖြစ်နိုင်တယ်လို့ကျွန်တော်ကမြင်တယ်ဗျ။နောက်တစ်ခါကျတော့ကျွန်တော်တို့စီမှာသိခင်မစားသေးတဲ့ telemedicine ခေါ်တာပေါ့ဗျာ။ဆိုလိုတာကဒီအဝေးကနေပြီးတော့ကျွန်တော်တို့ internet တို့ဒီ iPhone တို့ tablet တို့ဟုတ်ကဲ့ဆိုတော့ဒီလိုသဘောမျိုးပါပဲ။အဲ့တော့အခုကျမရေးဌာနမှာဆိုရင်သူနာပြုတွေနေတွေမှာကျွန်တော်တို့ tablet တွေဝေထားတာရှိတယ်။နောက်ဒါတွေကိုအစ်စ်မြစ်ပလိုက်လို့ရတယ်ဗျာနောက်တစ်ဆင့်ပေါ့နော
်ဟုတ်ကဲ့
အလားတူပဲကျွန်တော်တို့လူမှုဖွံ့ဖြိုးရေးစနစ်ကျွန်တော်တို့နိုင်ငံမှာဆိုရင်တော်တော်လေးကိုအလုံးမဖြစ်ဘူးဆိုတာပေါ်လာတယ်ပေါ်လာလို့ရှိရင်ဒီကက်ကြီးရဲ့အလွန်ဟိုဘက်မှာကျွန်တော်တို့ပိုကောင်းတဲ့လူမှုဖွံ့ဖြိုးရေးစနစ်တခုတည်ဆောက်နိုင်မယ်လို့ကျွန်တော်ထင်တယ်အဲ့ဒီအတွက်လည်းအခုချိန်မှာအစိုးရကပတ်စံသုံးပါကျွန်တော်ထင်တယ်မကန့်ကွက်ကြဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဟိုမျိုးသူဆိုတော့ခုနကကိုမျိုးသူရဲ့အဓိကအာယုံဆိုင်လုပ်နေတဲ့ကဏ္ဍပေါ်လေးတဘောပေါင်းချင်းထိမ့်သိမ့်ရှိအဲ့ဒီအပိုင်းမှာတကယ်ပဲထိထိရောက်ရောက်နေလှုပ်လာနိုင်တဲ့အခြေအနေရှိတယ်လို့တော့ကိုယ်မျိုးသူမြင်ထားသလား
အဲရှိလာနိုင်လားဆိုတော့ဆောင်းပြောလို့ကျွန်တော်ကတော့ ဒီကိုဗစ်အတွက်ကြောင့်မှာမူဒီပြီးတော့လူတွေရဲ့အတိအမြင်ကိုပို့ပြီးเนาะကျွန်တော်တီလာအောင်ပတ်ဝန်းကျင်လေးထားလာအောင်မူဝါဒရေးရရပေါ့เนาะလေးထားလာအောင်လုပ်နိုင်တယ်လာလာရှိတယ်လို့ပြောပေမဲ့ဆောင်းပြောလို့ဒါကိုလုပ်နိုင်တယ်အစိုးရတွေကိုယ်တိုင်ကငါတို့စီဝါရေးထိတာပဲကွာเนาะစီဝါရေးပဲလုပ်ကြတာပါဟိုပတ်ဝန်းကျင်ကပတ်ဝန်းကျင်ပဲဆိုတဲ့အာမျိုးဖြစ်နေမယ်ဆိုရင်တော့အဲ့အလားလာမိမ့်နေသွားမှာပေါ့တော်တော့ကျွန်တော်ပတ်ဝန်းကျင်တမအပြုသဘောကတော့ဒါတွေကိုရှင်းပြရင်လူလူကလည်းလက်ခံလာရင်လုပ်နိုင်မယ်ဆိုတော့အဲ့တော့ကျွန်တော်တဝက်တဝက်ပဲပေါ့50 50ပဲပေါ့ community အနေနဲ့လုပ်နိုင်မယ် live ပူပေါင်းနိုင်မယ်အဖွဲ့အစည်းတွေဒါရပ်ဖွဲ့ဖွဲ့အစည်းတွေလူလူဖွဲ့အစည်းတွေအရောရှိမှချိန်နေတယ်အစိုးရအနေနဲ့ကတော့တိတ်မချိန်သေးဘူးကျွန်တော်ထင်တယ်ဒါကြောင့်ကျွန်တော်အလားလာလို့ပြောတာပေါ့နော်
ဟုတ်ကဲ့အ
ဲ့တော့ဆောက်ခေါ်တဲ့ tele medicine လေးတွေနဲ့ကျွန်တော်နဲ့ထည့်ပြောခြင်းတယ် so go on သူငင်းပြောထားလို့ကျွန်တော်တို့ဒီ iPad တွေဝယ်ထားရုံနဲ့မဖြစ်ဘူးညာကျွန်တော်တို့ဆောက်ရမရဘူးညာဒီဆောက်ပြောတဲ့ telecommunication ဆက်ဆံရေးဒီ line ပေါ့ nello 5G လောက်ဖြစ်မှာသူကရမှာပေါ့နော်အဲ့တော့ 5G လောက်ရမှာဆိုတော့အဲ 5G connection လောက်ရအောင်နေဒီမှာဝေးလံခေါ်ရတဲ့နေရာဒီမှာလုပ်ဖို့တော့ဒါတရုတ်ကတော့အဟိုလုံးနဲ့ကဒါဒေါ်ဆန်းစုကြည်တရုတ်ပြည် BRI မသွားခင်နေကသူတို့ဘက်ကနေပြီးတော့လှုပ်ချင်တဲ့စီမံကိန်းဆိုပြီးတဲ့မှာပါပြီးသားလို့ကျွန်တော်နားလေတယ်ပေါ့နော်အဲ့တော့တို့တော့ခက်တာကဘူဝါဒရေးရသမားတွေက telemedicine ဆိုတော့ကောင်းကောင်းကိုယ်ကိုယ်ပြပြနဲ့တဲတဲကိုယ်ကိုယ်မသိကြဘူးလို့ဖြစ်နေဒါကျွန်တော်အတွေ့အကြုံရပါတော့အဲ့တော့အခုချိန်မှာတော့ telemedicine ဆိုတာဘာလဲသိလာတော့အဲ့တော့တရုတ်ကလည်းဒါကို offer လုပ်ထားတယ်ပေါ့ဗျာ။နော်ကိုရီးယားကကူညီနေတာ။တော်တော်လည်းဆောင်းလို့ data security တွေ personal data တွေလုပ်မယ်ဆိုရဲကြောက်နေတာတွေလည်းရှိတာပေါ့။ကျွန်တော်ကတော့ဒီနေရာမှာတော့ကြောက်နေဖို့မလိုဘူး။ဝေးလံခေါင်ပြတဲ့နေရာတွေမှာကျွန်တော်ရဲ့တန်းမာရေးဆောင်ရှောက်မှုကွာဟနေတာကြီးကိုချိတ်ဆက်ဖို့နော်ကျွန်တော်တို့လို့တယ်။နော်ကူညီမဲ့တရုတ်ဘက်ကလည်းဒါပေါ်မှာအသေးအတန်ရှိတယ်ဆိုတော့ဟုတ်လား။ဒါကကျွန်တော်တို့ကရယူအောင်ဒါလုပ်နိုင်အောင်လုံးတဲ့နယ်လို့ဒါလေးကိုကျွန်တော်ဖြည့်ဆက်ပြောလို့ရပါဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ဒီနေရာမှာစီးပွားရေးပိုင်းလေးလေးတစ်ချက်လောက်တွေ့ထီချင်ပါတယ်ကိုအောင်သူကြီးဆိုတော့အခုကတရုတ်ကနေပြီးတော့ဒါကြီးကစဖြစ်တယ်ဗျာဖြစ်တဲ့အခါကျတော့ဒါပါတော့ကျွန်တော်ဒီဘက်ကိုဆွဲလာ fast forward ပေါ့မြန်မာရှိပြီးတော့ကြည့်လိုက်မယ်ဆိုရင်အခုဆိုရင်တရုတ်ကနေပြီးတော့စက်ရုံတွေလုံးဝနေထွက်မယ်တခြားနေရာတွေမှာရွှေ့မယ်ပြွင့်ဆိုရဖြစ်လာပြီလေအဲ့ဒါကိုရောဒါမြန်မာကတရုတ်နဲ့ကန့်နေတဲ့နိုင်ငံဖြစ်တဲ့အခါကျတော့မြန်မာနိုင်ငံအနေနဲ့ဒါကိုအခွင့်အလမ်းတစ်ခုအနေနဲ့ယူနိုင်မဲ့အခြေအနေမျိုးရှိသလားကိုအောင်သူကြီးဘယ်လိုမြင်လဲ
အခွင့်အလမ်းတော့ဖြစ်နိုင်တယ်ကျွန်တော်ယူနိုင်မယ်လို့တော့မထင်ဘူးဗျဆိုတော့ကျွန်တော်တို့ထက်စာရင်ဗီယက်နမ်တို့နောက်တစ်ခါကျတော့ကျွန်တော်တို့ထိုင်းတို့ကပို့ပြီးတော့အဆင်သင့်ဖြစ်တဲ့အနေအထားရှိတာပေါ့နော်ဒီအခြေခံအဆောက်အအုံရရောနောက်တစ်ခုကဒီဆွဲဆောင်မှုရရောအများကြီးကျွန်တော်တို့ထက်သူတို့ပို့ပြီးတော့အဆင်သင့်ဖြစ်တယ်လို့ထင်ပါတယ်အဲ့တော့ကျွန်တော်ဒီနေရာမှာခုနအစောပိုင်းကျွန်တော်ပြောတဲ့နေရာမှာဒီ reimagination ဆိုတဲ့အပိုင်းလေးကိုကျွန်တော်နည်းနည်းလေးချဲ့ပြောခြင်းတယ်ဗျဆိုလိုချင်တာကအခုလက်ရှိဗျာဟိုကျွန်တော်တို့ handout ပေါ့ဗျာဟိုစံနေဝေလိုက်မယ်အိုပစံနေဝေလိုက်မယ်ချင်းငွေပေးလိုက်မယ်အဲ့ဒါနဲ့စတာလို့ရှိရင်ဒီအလွန်ကာလမှာကျွန်တော်တို့ပြုပြင်ပြောင်းလဲရေးဘာတွေဖြစ်လာနိုင်တယ်လဲဆိုတာကဒီမူဝါဒချမှတ်တဲ့သူတွေအပိုင်းကပို့ပြီးတော့ဟိုလင်းလင်းနဲ့နဲ့စဉ်းစားဖို့လိုမယ်နောက်တစ်ခါကျတော့ဟိုသက်ဆိုင်ရာကဏ္ဍအသီးသီးတွေနဲ့လည်းတိုင်ပင်မှုလိုမယ်လို့ကျွန်တော်ထင်တယ်ဗျအဲ့တော့အစောပိုင်းမှာဆရာဝင်းမျိုးသူပြောပါတယ်ဟိုကျွန်တော်တို့ဘာခေါ်မလဲစစ်တော်ကဏ္ဍနဲ့ပတ်သက်လို့ပေါ့နော်ဆိုတော့အဲ့တော့ cash for work လို့ခေါ်တယ်ကျွန်တော်တို့လူတွေကြားတဲ့ဟိုပတ်စံပေးခြင်းတဲ့ခါကျတော့အလုတ်ခိုင်းပြီးတော့ပတ်စံပေးတာမျိုးလေ
ဟုတ်ကဲ့ဆိ
ုတော့အဲ့တော့အိန္ဒိယမှာကျွန်တော်တွေ့တော့အိန္ဒိယမှာပါခေါ်မလဲအဲ့လို cash for work အတွက်သစ်ပင်တွေပြန်စိုက်ခိုင်းတယ်ဆိုတော့ဟာမျိုးတော့ကျွန်တော်တွေ့ရပါတော့ဟုတ်ကဲ့ဆိုတော့ဟိုဘလောက်တိုင်းတာတိကြေကြေပြန့်ပြန့်ဖြစ်တယ်တော့မဖြစ်ဘူးတော့ကျွန်တော်မသိဘူးအဲ့လိုမျိုးကျွန်တော်တို့ပို့ပြီးကြေပြန့်တဲ့တိုင်ပင်ဆွေးနွေးမှုနဲ့ပို့ပြီးတော့ဟိုအရှိကိုမျှော်မြင်မှုလုံမယ်လို့ကျွန်တော်ထင်တယ်ဗျ
ဆိုတော့ကိုမျိုးသူကိုအောင်သူငယ်ဆွေးနွေးသွားတယ်ကျွန်တော်ခုနစီးပွားရေးမေးခွန်းပေါ့နော်စီဘွေဘက်မှာကျွန်တော်တို့ကဟာလာဒီမှာအခွင့်အလမ်းတစ်ခုတော့ရှိနေတယ်ကောသူငင်းကတော့ဒါကိုကိုကစုပ်ကင်နိုင်မဲ့အခြေအနေတော့နဲတယ်အလားအလာနဲတယ်လို့ပြောတဲ့ဆွေးနွေးချက်ကိုကိုမျိုးသူဘယ်လိုသဘောရလဲကျွန်တော်တို့အစဉ်သိမဖြစ်သေးဘူးလား
အဲဆောင်းပြောလို့ပေါ့ဗျာကျွန်တော်တို့ရဲ့ institution ရဲ့ capacity အားလုံးကအားလုံးလိုအပ်ချက်တွေရှိတဲ့အခါကျတော့အဲ့ဒါမှာတော့ကျွန်တော်နည်းနည်းလေးပေါ့ဒါရနိုင်မရနိုင်ဆိုတော့ဝိဝါဒကွဲစရာတွေအများကြီးရှိတာပေါ့နော်အဲ့တော့စီးပွားရေးမှာတော့ကျွန်တော်မြင်နေတဲ့တကယ်လုပ်နိုင်မဲ့အဲ့တော့အလားလာနေမကဘူးခွင့်ရေးဖြစ်လာနိုင်မယ်ခက်ကတော့ဒီဘန်ဒိုးနှုံးကိုကျွန်တော်လည်းမြင်တယ်ဗျကျွန်တော်မြင်လာကြတော့လေဘာလို့လဲဆိုတော့လက်ရှိကလည်းဘန်ဒိုးကိုသူတို့ short ချလိုက်တယ်လေကျွန်တော်တို့တွားပြီးတော့ saving rate ကို800ကျပ်လုံးရှိနေရတယ်ပြီးတော့ဆောင်းအပ်ပြောလို့ loose goose ဆိုရင်ဆောင်းအပ်လို့600ကျပ်လုံးချတယ်ဒီထက်လည်းထက်ချရင်ချအောင်ပါဗျာအဲ့တော့ saving စုဆောင်းနှုံးကိုချတယ်လို့ချီးတဲ့နှုံးတွေပါကြမယ်ဆိုရင်ဒါလက်ရှိဒီအတိုးတွေပြနေတဲ့လူတွေအတွက်လည်းဒါအဆင်ပြေနိုင်လို့ဒ ဒီကျွန်တော်တို့ဒီ saving rate က interest rate ကကျမှာဒါလင်းတော့အိတ်နေတဲ့ငွေတွေကကျွန်တော်တို့ကယင်းနှုတ်နိုင်မှုတွေကိုရောက်သွားနိုင်မှာပေါ့နော်အဲ့တော့ယင်းနှုတ်နိုင်မှုကိုရောက်သွားနိုင်မှာဒါမှ bond market တွေကပြန်ပြီးဖွံ့ဖြိုးလာနိုင်မှာအဲ့တော့ question ကတော့လက်ရှိမှာတော့ဝန်ကြီးဌာနထဲမှာတော့ကြည့်မယ်ဆိုရင်တော့ financial ဝန်ကြီးကတော့အင်အားတောင်ဆုံးနဲ့ဒီပေါ်မှာတို့အားအပေးဆုံးပေါ့ဗျာနိုင်ငံခြား advisor ကြီးလည်းရှိရင်လုပ်နေတဲ့ team ကလည်းစိတ်ဝင်စားရဲ့ဆိုတော့အဲ့ဒါလေးများဖြစ်လာနိုင်မလားလို့ကျွန်တော်တို့ကတော့မျှော်လင့်ချက်လေးနည်းနည်းထားတာပေါ့နော်ဒီအချိန်မှာ interest rate ကိုကျွန်တော်တို့ကဆွဲချဖို့ပြောနေရင်ကြားလာပြီဘိုဟိုကန်ကတန်းကောင်းမှနေရလေအဲ့တော့ဒီခါတော့ဘိုကျွန်တော်တို့ကတော့900လို့600လို့လေးကိုဟိုဆွဲချလိုက်နိုင်ရင်ဒီ financial market နဲ့ဒါ financial အကောင့်တော့ investment တွေကိုရနိုင်မယ်ခွင့်လန်းလို့တော့ကျွန်တော်ကဒါအမြင်နေဗျ
ဟုတ်ကဲ့ဆိုတော့ကောသူဒီအကြီးကတိတ်ကြီးပါတယ်ခုနပြောသလိုဘယ်သူမှအဆင်သင့်မရှိဘူးဘလောက်ချမ်းသာတဲ့နိုင်ငံဖြစ်ဖြစ်ဘလောက်တိုးတက်တဲ့နိုင်ငံဖြစ်ဖြစ်ဒီဟာကိုရင်ဆိုင်ရတဲ့အချိန်မှာဖြိုးဆို shock ဖြစ်ပြီးတော့ဟိုကမောက်ကမတွေခြင်တွေ့ကြလောက်ခြင်ကြဖြစ်ရှင်းကြပေါ့နော်ဆိုတော့ကျွန်တော်တို့ဒီနေရာမှာရှင်းလျှောက်ဟလာပို့ပြီးတော့ဒီကနေပြီးတော့သင်ကန်းစာတွေယူဘူဝရတွေချမှတ်ဆိုတော့ဘာတွေအဓိကလို့ဖို့လိုမဲလို့ကောင်းသူကြံပေးခြင်းလဲ
ကျွန်တော်တယောက်တည်းစဉ်းစားတော့ပြည့်စုံမယ်တော့မထင်ဘူး
ပါပါလေအဲ့
တော့ခုနတော့ကဝင်းမျိုးစုပြောတာနဲ့ပတ်သက်လို့ကျွန်တော်နည်းနည်းလေးဆက်စဉ်းစားကြည့်တဲ့ခါကျတော့အခုဒီကာလမှာနီးပညာရဲ့အရေးပါပုံကိုပို့ပြီးအသိမှတ်ပြုလာကြတယ်ဗျဟုတ
်ကဲ့ဆို
တော့အဲ့ဒီနေသားမှာပဲကျွန်တော်တို့ဒီပတ်စံငွေပေးငွေယူရှင်းတန်းနေကိစ္စမှာ digital platform တွေလိုလာလိမ့်မယ်လို့ကျွန်တော်ထင်တယ်ဗျတော့ဒါကလည်းကျွန်တော်တို့ဒီမှာသိမဖွင့်မျိုးသေးဘူး
ထပ
်ဖွင့်မျိုးဖို့လိုတာပေါ့ဗျာเนาะနောက်တစ်ခါ e-government လို့ကိစ္စမျိုးတွေနောက်တစ်ခါ online မှာဈေးရောင်းတဲ့ကိစ္စတွေကနောက်ပိုင်းမှာနည်းနည်းပိုတွင်ကျလာမယ်လို့ထင်တာပေါ့เนาะဆိုတော့ဒါတွေကကျွန်တော်တို့ပြင်သစ်တယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ကစိုက်ပျိုးရေးနိုင်ငံလို့လည်းပြောထားတယ်ပြောထားတဲ့အခါကျတော့အခုနောက်ပိုင်းမှာနိုင်ငံတော်တော်များများကကျွန်တော်ထင်တာပေါ့ဟို food security စားနပ်ရိက္ခာလုံခြုံရေးကိုပိုစဉ်းစားလာမယ်လို့ထင်တယ်ဗျ။ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်တို့ကကိုယ်စိုက်ပျိုးရေးကဏ္ဍကိုမြင့်မဖြစ်နိုင်ဘူးလားပေါ့နော်။ဆိုတော့ဒါပေမဲ့လည်းပြဿနာကကျွန်တော်တို့စိုက်ပျိုးရေးကဏ္ဍကပြစ်ထားတာကြာပြီဆိုတော့လေဒါကလည်းနည်းနည်းပြဿနာရှိတယ်ပေါ့။ဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့အဖြေကတော့မလွယ်လောက်ဘူး။ဒါပေမဲ့ဒီလိုပို့ပြီးတော့ဟိုစဉ်းစားရမယ်ပို့ပြီးတော့ဟိုတိုင်ပင်အကြံထုတ်ကြရမယ်လို့ထင်ပါတယ်ခင်ဗျာ
။ခေါင်းတွေပို့လို့လာမှာပေါ့နော်။
ဟုတ်ကဲ့ဆရာ
ကိုဝင်းမျိုးသူကိုမျိုးသူရောကျွန်တော်တို့ဘယ်ကနေစတင်တယ်လဲဘာတွေလုပ်တင်တယ်လို့စဉ်းစားမိလဲ
အဲ့ကျွန်တော်ကတော့တို့လည်းအားသာချက်ရှိတဲ့ဒီ financial sector စတာကျွန်တော်ထောက်ခံတယ်ဗျာဘာလို့လက်ရှိဒါပြန်လဲထူထောင်ရေးစဉ်းစားတာမှာ Ministry of Finance လေးဒီကထားပြီးရေးဆွဲဖြစ်တယ်လေဒါကြောင့်မလို့ချိုး sector တွေအောင်အားနည်းနေသေးတာပေါ့တို့ကလည်းကျွမ်းကျင်နေလုပ်ချင်တယ်ဆိုတော့ကျွန်တော်ဆွမ်းကပြောတဲ့ဒီ financial market နဲ့ payment system platform ပေါ့လား payment system မှာတကယ်တင်နေတာကကျွန်တော်တို့က online pay မယ်ဆိုရင်အခုဆိုရင်ကျွန်တော် online marketing နေရာတော်တော်လေးခက်စားလာတယ်လူတွေလည်းရင်းနှီးလာတယ်ယုံကြည်လာတယ်ဒါကောင်းတဲ့ချက်သို့တော့ဘာတင်မလဲဆိုတော့ online payment မှာလက်ရှိက transaction cost က 5% လောက်ဒီတစ်ခါလေးတောင်းလာရှိတယ် international transaction 2% 3% အဲ့တော့ရောင်းနေရလို့သူ့ margin ကုန်ပြီဗျာဂျာလီက financial service provider အကုန်ယူနေရဆိုတော့လေအဲ့သူ့တက်ကလည်း reason ရှိတယ်ဘာလို့ဈေးကြီးရလဲဆိုတော့အဲ့ဒီ barrier တွေကိုအစိုးရဖွင့်ပေးဒါသူတို့နားမလဲတာမဟုတ်နားလေတယ်တိုးတော်လေအဲ့ decision maker တွေတန်းမှတင်သူတို့တန်းမှတင်တယောက်နဲ့တယောက်ဒါညှိနှိုင်းလို့မရတဲ့ဟာတွေရှိနေတာဖြစ်တဲ့အတွက်ကျွန်တော်အဲ့ဒါလေးကိုကြော်လိုက်နိုင်ရင်ကျွန်တော် payment platform ပေါ့ဗျာတကယ်ကိုဟိုကောင်းသွားရင်အခုလို wave တစ်ခုတည်းနေမကပဲနဲ့တကယ် online payment မှာ transaction တက်တာနဲ့သွားနိုင် online marketing ကအောင်မြင်သွားမယ်ဗျာ
နော်အ
ဲ့တော့အခု online marketing ကိုတရားစွဲမယ်လို့ပြောနေတဲ့လူတွေရှိတယ်ဘာလို့အစိုးရခွန်မရလို့ဆိုပြီးတော့ဘာလို့လဲဆိုတော့ဟုတ်တယ်ဒါကောင်းတဲ့အခါမှာတော့ကျွန်တော်တို့ကဒါ relax လုပ်ပေးလိုက်ရမယ
်
နော်ခေစားလာအောင်ပေါ့လူတွေမယုံဘူးလေ online လာမယ်ဆိုရင်လူတွေကဟာရအောင်ရမလားလိမ့်မမလား
ဟုတ်တယ
်အဲ့ဒါလေးကိုလူတွေကတော့ကိုယ်ကရွေးချယ်စရာမရှိတော့ online ပဲမှာတော့ဒါတော်တော်လေးကိုရဲတင်သွားခုလူတိုင်းပြန်ကျွန်တော်ယုံမှရှိရဲလူတွေတော်မှတည့်ရမလားတစ်ဖက်လက်အကုန်လုံးဟိုဟာလေးချက်ရောင်းလိုက်ဒီဟာလေးလှုပ်ရောင်းလိုက်အကုန်ရောင်းနေကြတာနော်အဲ့တော့အဲ့မှာနေ live board တွေ service တွေ live board တွေလူတွေ logistics service distribution network တွေတော်တော်ဖြစ်လာတယ်ပေါ့နော
်
ဖြစ်လာတော့ဒါကောင်းတယ်တော်တော်ကျွန်တော်တို့နောက်က backup လုပ်ရတဲ့ policy မှာ barrier တွေရှိနေတယ်ပေါ့နော
်
အဲ့ဒါလေးကိုဖြိုးသူတို့နားမလဲတာမဟုတ်နားလေတယ်အဲ့ဒါလေးကိုဖြိုးလိုက်နိုင်ရင်တော့အမကေရဘုံဆိုထွက်တိုင်းအရန်ကောင်းတယ်လို့ကျွန်တော်မြင်တယ်ဒါတော်တော်များများ SME တွေလည်းအကျိုးရှိမယ်နောက်တစ်ခါကျွန်တော်ဆောကပြောတယ် bond market တကယ်အောင်သွားရင်ကျွန်တော်တို့ပတ်ဝန်းကျင်သမားပေါ့နော်ခင်ဗျားဆောကမေးတယ်မေးကုန်ပတ်ဝန်းကျင်ကဖြစ်နိုင်မလားဆိုတော့ finance လို့နေတာဆောကတည်ပင်ဆိုင်တာမအောင်မြင်နိုင်ဘူးကွာအတိုင်းတာတစ်ခုပဲတကယ်ဆက်ရမှာ community နဲ့ private sector ဆိုင်မှာခြေခြေပြန့်ပြန့်နေအများကြီးဖြစ်သွားမှာလေဟုတ်တယ်နော
်
ကျွန်တော်တို့တော်ပြုံးနေတာတစ်နှစ်ကိုဧကတန်းရှိတယ်ဆောကသူ့ပစံနဲ့သူဆိုင်နေတာဧက5000ပဲအဖျားအဝေးကြီးဟုတ်တယ်နော်အဲ့တော့ private sector နဲ့ community side ကိုဆိုတော့ဒီ ဒီလို financial flow လာဖို့ဆိုတာဒီ private ဒီ bond market တွေဖြစ်လာတော့မှာဟုတ်ပြီ cycle တစ်ခုလုပ်တဲ့အတွက်ခင်ဗျားကျင်းတွေပေါ့12000ရင်းလုံးမြတ်မယ်ဒါကြောင့် 10% ပေးမယ် bond ပေးမယ်ထုတ်ရောင်းထားလိုက်ရင်အဲ့တော့မှာပတ်ဝန်းကျင်လည်းချစ်လို့ငွေလည်းပို့လို့လာတဲ့ market ရှိမှာဒီယင်းကြီးကိုလုပ်ပြီးတော့တက်ပြင်းချစ်တဲ့လူတွေအဆိုင်တာ
ဟုတ်ကဲ့ဟုတ်တယ်
တော့ဒါကြောင့်ဒီ green bond နဲ့ platform တွန်းလိုက်ရင်တော့တော်တော်များများယူသွားမယ်ဒါဟုတ်ပဲလုပ်ပါဒါဒီခွင့်ရေးကိုရအောင်ဆိုတော့ကျွန်တော်ပြောချင်တာ
ဟုတ်ကဲ့ကျွန်တော်တို့စူးနေဖို့အချိန်လည်းတော်တော်လေးရောက်လာပြီးတော့ပြည့်ကန်လည်းအချိန်နဲ့တမတ်ချိန်လည်းပြည့်ကန်နေပြီဆိုတော့ကျွန်တော်အချုပ်လေးမှာကော်သူငိမ့်တဲ့ကိုဝင်းမျိုးသူနဲ့ကိုဒေါ်ဆန်းစုကြည်သူ Facebook မှာရေးထားတဲ့မှတ်ချက်လေးတခုရှိတယ်နေုံချုပ်မှာသူရေးထားတာပေါ့လေပြည်သူတွေရဲ့စွမ်းအားနဲ့ကိုဗစ်အလွန်ကာလမှာရခိုင်ကထက်စီးလုံးခိုင်မာတဲ့နိုင်ငံဖြစ်လာဖို့မျှော်လင့်ပါတယ်တဲ့ဆိုတော့ကော်သူငိမ့်ဒီမျှော်လင့်ချက်ပြည့်နိုင်ဖို့အလားအလာကော်သူငိမ့်ဘယ်လောက်တည်မြင်ထားတယ်လဲ
ကျွန်တော်ကတော့ဟိုနည်းနည်းပဲပြောချင်ပါတယ်ဆိုတော့ခုနအစောပိုင်းကကျွန်တော်ပြောသလို reimagination ဆိုတဲ့နေရာမှာ knowledge ဘဟုသုတလည်းပါပါတယ်ပညာလည်းပါပါတယ်ခင်ဗျာဆိုတော့အဲ့လိုမပါဘဲနဲ့ဟိုပြည်သူစွာအားဆိုတာတခုနဲ့တော့မရဘူးလို့တော့ကျွန်တော်ထင်တယ
်ဟုတ်ကဲ့ကိုကိုဝင်းမြို့သူရောပြည်သူစွာအားနဲ့ covid လွန်ကာလမှာခင်ခါတဲ့စီးလုံးခိုင်မာတဲ့နိုင်ငံဖြစ်လာဖို့မျှော်လင့်ပါတယ်ဆိုတော့မျှော်လင့်ချက်ပြည့်နိုင်ဖို့အလားအလာဘယ်လောက်ထိမြင်ပါတယ်လဲကိုဝင်းမြို့သူ
ကျွန်တော်မြင်လာတော့ပြည်သူချင်းဝိုင်းရတာကြီးများလို့တော့မှကျွန်တော်လက်ပန်းအောင်ကြာနေတဲ့ဘောတော့ရှိသေးတယ်အဲ့တော့ကျွန်တော်ပြောတာလေဒါကတော့လူတို့ကတော့အကုန်ဝိုင်းတာပဲပေါ့နော်ဆိုတော့ကိုအောင်သူမြင်းပြောလို့ကလည်းတခုတည်းနဲ့တော့ဒါချင်းနေတယ်လေနံပါတ်၁ချက်ကကျွန်တော်တို့ဘက်မှာနိုင်ငံရေးနေထားရဒါဆင်ဆက်အာဏာကိုဆွဲခိုင်လာတဲ့အုပ်စုတွေကလည်းရှိတော့မယ်အဲ့ဒါတွေကိုကြော်ဦးဆိုတာပြည်သူနဲ့ပေါင်းပါတာလေဒီ governance ဆို democracy တို့တည်ဆောက်နိုင်မှာဖြစ်တယ်ပေါ့နော်အဲ့တော့ပြည်သူကိုလိုရာသုံးပြီးတော့ပဲဆောင်ရပြောလို့ပေါ့နော်ပြည်သူကလိုတယ်တကယ်လိုတဲ့နေရာကျတော့မရှိတော့ဘူးဆိုတာမျိုးမဖြစ်အောင်ပေါ့ဗျာတကယ် good governance ဆိုဒါကတော့ဆက်ရင်းနှီးမြှုပ်နှံရမယ်နောက်လည်းလုပ်ရမယ်ခုလည်းလုပ်ရမယ်ဆက်လိုက်လုပ်ရမယ်ဒါလေးတော့ကျွန်တော်ဟုတ်ပြောချင်ပါတယ်အဲ့တော့နိုင်ငံရေးကတော့ဒါကိုပေးရပြုပြင်ပြောင်းလဲမှုကဖြစ်နိုင်မှာဆိုသူများ ISP ကတော့ပြောနေတာပဲလေဒီဘောမှမဟုတ်ဒီပြရလို့ဘာလို့နော်ကျွန်တော်ကတော့တိတ်မထင်ဘူးပေါ့ကျွန်တော်ကငင်းညာရေးစနစ်ပဲဒီမှာပြန်လုပ်မယ်လို့ပြောတယ်အဲ့ဒါတော့အကုန်လုံးကကျွန်တော်မြင်တာ polarization အောင်ဖြစ်သွားတယ်လို့ကျွန်တော်မြင်တယ်လေဘာလို့လက်ရှိနေသားနဲ့စံတိုင်းလာမပြောနဲ့ဒီဟာပဲလုပ်ရမယ်ဆိုတော့အမခင်ဗျားဆောင်းပြောတဲ့ right ပြောနေတဲ့လူတွေကြမ်းတဲ့ federal ပြောနေတော့အကုန်လုံးညောင်းမယ
်ဆိုတော့ကိုကိုအောင်သူနေတို့ကိုမျိုးသူတို့ကတိတ်တိတ်အားမရှိတဲ့အားပြောတဲ့လေတံမျိုးပေါက်နေပါလားကျွန်တော်ခန်းစားရတာ
ဟမ်အကျွန်တော်ကပွင့်လင်းပြောတာပါအဲ့တော့နိုင်ငံရေးမှာတော့နိုင်ငံရေးမှာတော့တစ်ဖက်ဆောင်းနေတော်ဖြစ်သွားတယ်လို့ကျွန်တော်မြင်တယ်ပေါ့ဗျာအဲ့တော့အဲ့ဒါကတော့နိုင်ငံရေးပြင်ပြောင်းလဲမှုတော့ကျွန်တော်ကဒါဘာမှတိတ်ပြီးတော့သို့တော့နိုင်ငံတကာဆက်ဆံရေးမှာတော့ကျွန်တော်ပါနတ်မယ်ဆိုရင်တော့ဟုတ်လားဟို geopolitics အပြောင်းလဲမှာတော့အိန္ဒိယတဲ့တိကျွန်းတဲ့ကောင်ကြမြေသားပဲဖြစ်ဘူးဆိုရင်တော့နိုင်ငံရေး pressure တော့ကြာသွားမယ်ဗျာ
ဟုတ်ကဲ့
လက်ရှိရှိနေတဲ့ ICG ရေးကြံရေးပေါ့နော်အဲ့အချိန်မှာကိုကဟို favorable ဖြစ်တဲ့ enabling environment ပေါ့ဗျာဆောပြောရဲဒီနိုင်ငံကဆက်ဆံရေးကိုထူထောင်နိုင်ရင်တော့အဲ့မှာနည်းနည်းကိုယ် relax zone လေးနည်းနည်းရမယ်နောက်ခုတရုတ်နဲ့အမေရိကန်ရန်ဖြစ်နေတာဖြစ်တဲ့အတွက်အဲ့ကြားထဲမှာကိုယ့်ကိုမဲဖို့ခွင့်လန်းနေမယ်ပေါ့ဗျာနော
်
အဲ့တော့အဲ့အချိန်မှာကိုကတည်ဆောက်နိုင်ရင်တော့ဒါနိုင်ငံရေးနည်းနည်းလှုပ်တာလှိုင်တာလေးတွေတော့ဖြစ်မယ်အဲ့လောက်လေးတော့ကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့ပါအခုလိုဆွေးနွေးပေးတဲ့အတွက်ကိုအောင်သူနေနဲ့ကိုမျိုးသူညောင်စလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာစိန်လန်းအမိမြေအဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူ ISP မြန်မာရဲ့ပြင်ပဆက်ဆက်ဆက်သွယ်ရေးဒါရိုက်တာဦးအောင်သူနေတို့ဆွေးနွေးသွားကြတာဖြစ်ပါတယ် COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုလည်းယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးကြောင်းကိုအင်္ဂါညနိုင်ငံတကာဆွေးနွေးကြနေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိမ်းပါ
VOA ရဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြတ်မော်မှာအခုတစ်ခါဘယ်လ်ဂျီယံနိုင်ငံကိုသွားကြရအောင်မှာ Brussels မြို့တော်မှာဥရောပအထင်ကြီးနေရာတွေကို scale အသေးစားလုပ်ပြသထားတဲ့အပန်းဖြေကစားခွင့်တစ်ခုရှိပါတယ်။ဥရောပသမဂ္ဂနိုင်ငံတွေရဲ့တမိုင်းယဉ်ကျေးမှုကိုထင်ဟပ်ပြီးအထင်ကြီးနေရာတွေကိုတနေရာထဲမှာလေ့လာနိုင်ဖို့လုပ်ထားတဲ့ Mini Europe စီကိုကမ္ဘာတစ်လွှာခီးသွွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါရှင်။ဘယ်လ်ဂျီယံနိုင်ငံ Brussels မြို့တော်ရဲ့ခေတ်သစ်သင်္ကေတတစ်ခုဖြစ်တဲ့ Atomium အထင်ကြီးအဆောက်အဦရဲ့အောက်ဖက်နာမှာ Student Meter 2000ကျော်ဝန်းတဲ့အသေးစားဥရောပကဘာလေးတစ်ခုရှိပါတယ်။ Mini Europe လို့ခေါ်တဲ့အဲ့ဒီမှာ EU ဥရောပသမဂ္ဂနိုင်ငံတွေမှာရှိတဲ့အထင်ကြီးအဆောက်အဦတွေနေရာတွေကိုမူလပုံစံအတိုင်း Scale အသေးစားလုပ်ပြီးပြသထားပါတယ်။ Scale Model ပုံစံတူစုစုပေါင်း350ထက်မနည်းရှိပါတယ်။ Belgium နိုင်ငံ Brussels မြို့လေကကဘာလေးခီးတဲ့တွေကိုဆွဲဆောင်ထားတဲ့ Grand Place ရင်ပြင်ပုံစံတူပြင်သစ်နိုင်ငံပါရီမြို့တော်ကအထင်ကြီး Eiffel မြို့စင်ဂျာမနီနိုင်ငံဘာလင်မြို့ကပျို့ပြက်နေတဲ့ဘာလင်တိုင်အီတလီနိုင်ငံပီဆာမြို့ကစောင်းနေတဲ့ပီဆာမြို့စင် ရှေဘော်ဗန်နစ်မြို့ကဆမ်မာကိုရင်မြင်စတဲ့ဥရောပမြို့တွေမှာရှိတဲ့အထင်ကြီးနေရာတွေကိုကစားကွင်းထဲမှာတွေ့ရပါတယ်။အဲ့ဒီအဆောက်အဦတွေအလုံးကိုလည်းအပြစ်မှအတိုင်းသက်ဝင်လှုပ်ရှားနေတယ်လို့ဖြစ်အောင်ပတ်ဝန်းကျင်မှာလှုပ်ရှားနေတဲ့အယုတ်လေးတွေနဲ့ဖန်တီးထားပါတယ်။အယုတ်လေးတွေကိုလာချီသူနဲ့အပြန်အလှန်တုံ့ပြန်ကစားနိုင်မှုလည်းလုပ်ပေးထားပါတယ်။ COVID-19 ကရောဂါကြောင့် Belgium မှာကစားကွင်းပန်းခြံတွေအပအဝင်လူစုလူဝေးဖြစ်နိုင်တဲ့နေရာတွေကိုနှစ်လလောက်ပိတ်ထားခဲ့ပြီးမေလ18ရက်နေ့တုန်းကမှမီနီယူရပ်ကိုပြန်ဖွင့်နိုင်ခဲ့တာပါ။
Nous sommes très contents évidemment de pouvoir rouvrir.
ကျွန်တော်တို့ပြန်ဖွင့်နိုင်တာတိတ်ကိုဝမ်းသာပါတယ်။အလုံးပြောင်းအောင်လုပ်ထားတဲ့ကျွန်တော်တို့အပန်းဖြေဥယျာဉ်ကြီးကိုပြန်ပြီးတော့အသက်ဝင်လာစေပါတယ်။လူတွေတယောက်နဲ့တယောက်နီနီကက်ကက်ဖြစ်မနေအောင်အမတ်သားလိုင်းတွေတားထားပေးပါတယ်။ဘုသက်ဆေးရည်တွေကိုလည်းထားထားပေးပါတယ်။အရင်ကလက်နဲ့နှက်ရတဲ့ကလုတ်တွေကိုလည်းထိစရာမလိုအောင်ဆန်စာနဲ့ပြောင်းလိုက်ပါတယ်။စတူယမ်မီတာ2000ကျယ်တဲ့နေရာမှာတနာယီကိုဧည့်သည်180ပဲဝင်ခွင့်ပေးပြီးတော့လူတွေတိုးမနေအောင်စီစဉ်ပေးထားပါတယ
်။မီနီယူရပ်အပန်းဖြေကစားကွင်းပိုင်ရှင်ပြောသလိုပဲကစားကွင်းထဲမှာလူတွေဆွစုဝဝေးဖြစ်မနေအောင်တတ်မှတ်စီစဉ်ပေးထားတာတွေ့ရပါတယ်။ပြထားတဲ့အယုတ်လေးတွေမှာကလူတွေခက်ခွာခွာနေကြရမယ်ဆိုတာမမေ့အောင်တော့လုပ်ပြထားတာပါ။သူတို့နိုင်ငံနဲ့ဆိုင်တဲ့ကြော်ကြားတဲ့အမှတ်အသားတွေနဲ့တွဲပြီး social distancing လုပ်ပြထားပါတယ်။လာကြတဲ့ဧည့်သည်တွေကလည်း COVID-19 ရောဂါမကူးအောင်ကစားကွင်းထဲမှာချက်ချက်မတ်မတ်လုပ်ထားတဲ့စည်းကမ်းတွေကိုလိုက်နာကြပါတယ်။ဥရောပနိုင်ငံတွေမှာနိုင်ငံခြားခီးသွွားဧည့်သည်တွေအရင်နှုန်းကလိုသွားလာနိုင်ဖို့ကန့်သက်ချက်တွေရှိနေသေးတာမို့သူတို့လိုပြည်ရင်းကဧည့်သည်တွေကိုသာလောလောဆယ်တွေ့ရပါတယ်။အထူးသဖြင့် Brussels မြို့တော်ကမဟုတ်တဲ့ Belgium တွေကကမ္ဘာလှည့်ခီးသွွားဧည့်သည်တွေမရှိလို့လူရှိနေတာကိုအခွင့်အောင်းယူလာလည်နေကြတာပါ
။ On va revisiter la Belgique.
ဘယ်လ်ဂျီယံနိုင်ငံနဲ့မှပဲပြန်လဲဖြစ်မှာပါဒီမှာလဲတော်တော်လေးသွားလေဖို့ကောင်းနေနေရတချို့ရှိပါတယ်ကမ္ဘာလဲဧည့်သည်တွေတိတ်မများတော့တိတိချာချာချင်းယူကြည့်လို့ရတော့ပို့ပြီးတော့ကောင်းပါတယ
်နှစ်တိုင်းကမ္ဘာတဝန်းကခီးသွားဧည့်သည်9သိန်းလောက်လာလေကြတဲ့မီနီယူရပ်အပန်းဖြေကစားကွင်းကြီးမှာဒီနှစ်တော့ဧည့်သည်အဲ့လောက်အများကြီးလာဖို့မျှော်လင့်မထားပါဘူးဒါပေမဲ့ဖြည့်ရင်းကဧည့်သည်တွေများများလာကြရင်ဆုံးရှုံးနေတဲ့ဝင်ငွေတချို့ပြန်ကာမိမယ်လို့ပိုင်ရှင် Terry Mayos ကရှင်းပြပါတယ် EU ဥရောပသမဂ္ဂရဲ့စံတန်မိုးတွေရင်းရှင်းမှုတမိုင်းနဲ့ကိုစားပြုမှုတွေကိုဧည့်သည်တွေပို့ပြီးသဘောပေါက်နားလည်နိုင်ဖို့မီနီယူရပ်မှာပုံဖော်ပြသထားပါတယ်အခုလိုမျိုးဥရောပကိုကိုစားပြုတဲ့အပန်းဖြေနေရာမျိုးစီဥရောပဧည့်သည်တွေဒီနှစ်ပို့လာကြဖို့မီနီယူရပ်ကမျှော်လင့်ပါတယ်
Nous espérons vraiment que l'Union européenne
ဒီနေ့ကအလုံးအတွက်ခက်ခဲတဲ့နေ့ဖြစ်ပေမဲ့ကျွန်တော်တို့ဥရောပရဲ့အကြောင်းဥရောပမှာရှိတဲ့လှပတဲ့အထင်ကြီးရနေရာတွေဥရောပတိုက်သားတွေအလေးထားတဲ့အရာတွေကိုပြန်ပြီးလေ့လာဖို့အတွက်ကျွန်တော်တို့ကိုအခွင့်အလမ်းပေးလိုက်တယ်လို့ပဲသဘောထားပါတယ
်1989ခုနှစ်မှာဖွင့်ခဲ့တဲ့မီနီယူရပ်အပန်းဖြေကစားကွင်းစီသွားလည်နိုင်ကြဖို့လောလောဆယ်အွန်လိုင်းကနေလက်မှတ်ကြိုတင်ဝယ်ဖို့လိုပါတယ်ဥရောပတိုက်ထဲကအချင်းကြီးနေရာ350လောက်ကိုပုံစံတူစကေးချုပ်ပြီးပြသထားတဲ့ကစားကွင်းကြီးထဲမှာစုံအောင်ကြည့်နိုင်ဖို့အနည်းဆုံး2နာရီခွဲလောက်အချိန်ပေးရနိုင်ပါတယ်ရှင်ကျွန်မဆွေမြတ်မောင်ပ
ါအခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်နိုင်ငံတလုံးမှာဖြစ်ပွားနေတဲ့အဒီကျုံးတွေနဲ့ဥပဒေမဲ့လောက်ရတွေအဆုံးသတ်အောင်လှုပ်ဆောင်ပေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကကတိပြုခဲ့ပြီးမြဲရှေ့မြောက်ဖြစ်အင်္ဂါညမှာဖြစ်ပွားလာနိုင်တဲ့ဆန္ဒပြမှုတွေအတွက်ရဲတွေကအသင့်ပြင်နေကြပါတယ်။မြို့ကြီးတွေမှာလူတွေလမ်းမတွေပေါ်မရှိအောင်မြို့တော်ဝန်တွေကညမထွက်ရကာဖျူးအမိန့်တွေထုတ်ပြန်ထားသလိုအကြမ်းဖက်မှုတွေပေါ်လာရင်ခြေမုံးနိုင်ဖို့အတွက်အမျိုးသားအဆောင်တပ်တွေကိုလည်းချထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်တရုတ်ကသူ့စီးပွားရေးလုပ်ငန်းတွေချော့ချဖို့လှုံ့ဆော်နေတာမို့တရုတ်နဲ့မကင်းတဲ့အာဖရိကနိုင်ငံတွေကခေါင်းဆောင်တွေဟာသူတို့နိုင်ငံတွင်းအခြေခံအဆောက်အအုံစီမံကိန်းတွေအနာဂတ်နဲ့ကုန်သွယ်ရေးဆိုင်ရာတွေအတွက်စိတ်ပူလာကြတဲ့အပြင်တချို့ကသူတို့ယူထားတဲ့ကြွေးမြီတွေရှော့ချပေးဖို့ပန်ကြားလာကြပါတယ်။ကမ္ဘာတစ်လုံးမှာကိုရိုနာဗိုင်းရပ်စ်ကရောဂါအကူးဆက်ခံရသူဟာအင်္ဂါနေ့မှာ6တန်း3သိန်းကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက3သိန်း9တောင်းကျော်ရှိနေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။မြန်မာနိုင်ငံတွင် COVID-19 ကြောင့်အလုပ်ဆုံးရှုံးခဲ့ရတဲ့အထက်ချုပ်အလုပ်သမားတွေကိုအကူအညီပေးဖို့ဥရောပသမဂ္ဂရဲ့မြန်ကူအရေးပေါ်အကူအညီရန်ပုံငွေအစီအစဉ်အရမေလကစပြီးထောက်ပံ့ငွေတွေပေးခဲ့ရမှာဇွန်လ2ရက်နေ့အထိအလုပ်သမား12,900ကျော်ကိုမြန်မာငွေကျပ်တန်း1,000ကျော်ပေးရခဲ့ပြီးဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 ကြောင့်သေဆုံးသူ6ဦးပါဝင်စုစုပေါင်းအကူဆက်ခံရသူက232ယောက်ရှိနေပါပြီကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်ဆော်ဒီအာရေဗျနိုင်ငံကမက်ကာဖျားဖူးပွဲတော်ကိုဒီနှစ်မှာအင်ဒိုနီးရှားကဖျားဖူးတွေတော်ရောက်ဆင်နွှဲခွင့်ပြုမှာမဟုတ်ဘူးလို့အင်ဒိုနီးရှားသာသနာရေးဝန်ကြီးဌာနကပြောပါတယ်မွတ်စလင်အများစုရှိတဲ့အင်ဒိုနီးရှားနိုင်ငံကလူပေါင်း2,200ကျော်လောက် တော့ရောက်ဆင်နွှဲချဖို့အတွက်ပြင်ဆင်နေကြတာဖြစ်ပါတယ်ဗုဒ္ဓဖူးနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်လို့တက်ပါ
This program has come to you from the Voice of America, Washington.